Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကားနေ2022ခုနှစ်စက်တင်ဘာလ15ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင
်မင်္ဂလာပါရှင်ကျမခင်လို့တက်ပါဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးမှာပါရုရှားတင်ထားတဲ့အရှေ့မြောက်ပိုင်းခါကီယက်ဒေသတစ်ခုလုံးနီးပါးကိုပြန်သိမ်းနိုင်ပြီလို့ယူကရိန်းသမ္မတကပြောကြားလိုက်ပါတယ်ထိုင်ဝမ်ကိုရှေ့အကူအညီအများပြားပေးနိုင်တဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်နိုင်ငံခြားရေးကော်မတီကနေမဲခွဲပြီးအတည်ပြုပေးလိုက်ပါပြီဒီမိုကရေစီလွန်လာတဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့ဒီကနေ့ဒီမိုကရေစီနိုင်ငံတကာဒီမိုကရေစီနေ့မှာရန်ကုန်အမေရိကန်တန်ယုံကနေတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမဆွမွင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိသလိုကြားသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့သခိုင်းတိုင်းမုံရမြို့နယ်ထဲမှာစစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းမှုတွေကြောင့်ဒေသခံပြည်သူ1000လောက်ဟာစစ်ဘေးရှောင်နေရတဲ့အခြေအနေဖြစ်နေပါတယ်
ဆရာဦးကြီးကအောင်ကနန်းတိကတ်သွားတယ်။ဒီနေ့ကျွန်တော်တို့တက်နိုင်ကြများဒီလိုဘေးကင်းရအောင်ကျွန်တော်ဆိုင်ကယ်နဲ့ကားတွေနဲ့တက်နိုင်လို့ရရင်ရတယ်လို့ကျွန်တော်တို့ကြုံရင်ကျွန်တော်လူကိုခေါ်ပြီးတော့ဆင်ငယ်ပို့ကြတယ်
။စစ်ဘေးရှောင်တွေကိုကယ်ထုတ်ပေးနေတဲ့မုံရွာအမြင့်လန်းတပိတ်အဖွဲ့ကော်မတီဝင်တို့ပြောပြပေးခဲ့တာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ပို့ပြည်သူစစ်ကနေပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်အဖွဲ့ဝင်5ဦးကိုတပ်ဖြတ်ခဲ့တယ်လို့ PNL ကနေပြီးတော့သတင်းထုတ်ပြန်တာ BBC ခန်းစားချက်သတင်းတော့မထထခိုင်ကိုတော့တက်မတော်အကြီးညိုပြက်စင်မှုနဲ့ထောင်နဲ့သုံးနှစ်ချမှတ်လိုက်တာမြန်မာပြည်မှာတော့ပြည်တွင်းကိုဗစ် -19 ကူးစက်မှုတွေမြင့်တက်လာနေတဲ့အခြေအနေစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန်းနာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဝင်းမင်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်ရုရှားသမ္မတဗလာဒီမီယာပူတင်ဟာတရုတ်သမ္မတရှီဂျင်ပင်နဲ့ဥစပက်စ်ကမြို့မှာတွေ့ဆုံပြီးတော့ယူကရိန်းအရေးကိုဆွေးနွေးနေကြချိန်မှာပဲယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကဒီနေ့ချက်တပင်းနဲ့ယူကရိန်းကိုရောက်လာတဲ့ဥရောပကော်မရှင်အကြီးအကဲအဆူလာဗွန်ဒလီယန်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာလက်ရှိစစ်ပွဲအောင်မြင်မှုရလာနေတဲ့ယူကရိန်းအတွက် EU ဥရောပသမဂ္ဂစီကနေစီးပွားရေးနဲ့အဖွဲ့ဝင်တွေရဲ့အနီးကပ်ပူးပေါင်းမှုအပါအဝင်အကူအညီဆိုင်ရာတွေကိုဆွေးနွေးမှာဖြစ်ကြောင်းဥရောပကော်မရှင်အကြီးအကဲကပြောကြားထားတာပါယူကရိန်းဟာဖေဗရူလီလကုန်ပိုင်းရုရှားရဲ့ကျူးကျော်တိုက်ခိုက်မှုခံရပြီးရဲ့အနေငယ်အတွင်းမှာပဲဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်နေလျှောက်ထားခဲ့တာဖြစ်ပါတယ်။ဂျူနာတုန်းကတော့ EU ကယူကရိန်းကိုအဖွဲ့ဝင်ဖြစ်လက်ခံတဲ့အဖွဲ့ဝင်လောင်းဆင်းတဲ့ထည့်သွင်းခဲ့တာဖြစ်ပါတယ်။မနေ့ညပဲပြည်သူကိုပြောကြားတဲ့မင်းကွန်းမှာတော့ယူကရိန်းသမ္မတဇယ်လန်စကီကယူကရိန်းရဲ့ကာဖကီဖရီဒ်မြို့ကိုရုရှားကနေပက်ထင်းတက်မစိုက်ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုကနေရေလောင်ကန်ကိုထိမှန်ခဲ့ကြောင်းနဲ့ဒါဟာတိမ့်နဲ့ချီတဲ့ဒေသခံတွေအားထားနေရတဲ့ရေလောင်ကန်ကိုရှေ့ရအကျိုးမရှိပဲတိုက်ခိုက်တာလို့ပြောပါတယ်။ဒါအပြင်ယူကရိန်းအရှေ့မြောက်ဖက်ခါကီယက်ဒေသမှာရုရှားဘက်မှဒဏ်ပြန်ထိုးစစ်ဆင်မှုတွေကနေဒီဒေသတစ်ခုလုံးနှိပါးကိုပြန်ပြီးသိမ်းယူနိုင်ခဲ့တယ်လို့သမ္မတဇယ်လန်စကီကပြောပါတယ်
။ပစိဖိတ်သမုဒ္ဒရာထဲမှာတော့ရုရှားနဲ့တရုတ်ရေတပ်တွေပူးတွဲစီရေလေ့ကျင့်မှုစလုပ်နေတယ်လို့ရုရှားကဒီနေ့ကြေညာလိုက်ပါတယ်။တရုတ်နဲ့ရုရှားသမ္မတတွေလူကိုယ်တိုင်မတွေ့ခင်နိုင်ပိုင်းလေးမှာပဲရုရှားကာကွယ်ဝန်ကြီးဌာနကအခုလိုကြေညာလိုက်ရမှာပစိဖိတ်သမုဒ္ဒရာထဲမှာရော Arctic ပင်လယ်ပြင်မှာပါနှစ်နိုင်ငံစစ်သင်္ဘောတွေကင်းလှည့်စီးရေးလေ့ကျင့်နေတယ်လို့ဆိုပါတယ်ရုရှားယူကရိန်းမှာရုရှားစစ်ဆင်မှုအခက်ကြုံလာချိန်နဲ့ဒီနှစ်နိုင်ငံအနောက်နိုင်ငံတွေနဲ့ပိုတင်းမာလာချိန်မှာအင်အားပြတ်ဖို့လုပ်တာလို့သုံးသက်သူတွေပြောတဲ့ဒီစီးရေးလေ့ကျင့်မှုတွေရုရှားဘက်ကတော့အမြောက်နဲ့လက်လက်ကြီးတွေပါသုံးဖို့ရှိတယ်လို့ကြေညာထားပါတယ်ဒါအပြင်ဒီပူတွဲကင်းလက်စီရေးလေ့ကျင့်ခန်းတွေကိုလောက်ရတာကလည်းရေချောင်းသွားလာရေးပူပေါင်းဆောင်မှုတွန်းမြင့်နိုင်ဖို့ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဆက်ရှင်းပြခဲ့ပါတယ်။ရုရှားဟာဒီလဆော်ပိုင်းတုန်းကလည်းတရုတ်နဲ့အိန္ဒိယပါဝင်နိုင်ငံပေါင်း14နိုင်ငံကကြီးရည်လေတပ်ဖွဲ့တွေပါတဲ့ပူပေါင်းဆက်ဆင်ရေးလေ့ကျင့်မှုကြီးကိုရုရှားရှေ့ပြားမှာလုပ်ခဲ့ပြီးသမ္မတပူတင်ကိုယ်တိုင်သွားကြည့်ခဲ့ပါသေးတယ်။အဲ့ဒီစီးရေးလေ့ကျင့်မှုတွေစစ်လေရင်140နဲ့စစ်သင်္ဘော60ပါဝင်စစ်လက်နက်ပစ္စည်းပေါင်း5000ကျော်နဲ့တပ်ဖွဲ့ဝင်ပေါင်း5000ပါဝင်ခဲ့ပြီးရုရှားရဲ့ယူကရိန်းကိုချီချော့ဆက်6လကျော်ချိန်မှာရုရှားကဥဆောင်လုပ်ခဲ့တာဖြစ်ပါတယ်ခင
်ထိုင်ဝမ်ကိုစီးရေးအကူအညီတည်တည်တသားတိုးပေးနိုင်မဲ့2022ထိုင်ဝမ်မူဝါဒရေးရဥပဒေ Taiwan Policy Act 2022 အဆိုပြုချက်အမူကြောင့်ကို ဘော်ဘူးနေက American ထက်တော်တော် နိုင်ငံခြားဆက်ဆံရေး ကော်မတီက ထောက်ခံမဲ 18 မဲ ကန့်ကွက်မဲ 9 မဲနဲ့ အတည်ပြုလိုက်ပါတယ် တရုတ်ရဲ့ဒေါသတကြီးတုံ့ပြန်မှုတွေရှိလာမှာကို စိုးရိမ်တဲ့ကြားက အတည်ပြုပေးလိုက်တဲ့ဒီမူကြမ်းထဲမှာ တရုတ်ရဲ့စီးရဲရဖိအားပေးမှုခံနေရတဲ့ Taiwan အတွက် လုံခြုံရေးဆိုင်ရာနောက်ထပ်အကူအညီဖြစ် ဒေါ်လာ ဘီလီယံ ပေါင်းများစွာထောက်ပံ့မှုပါပါတယ် အခုလို American Party ကြီးညှက်စလုံးပေါင်းနဲ့ ကော်မတီကနေ မဲခွဲအတည်ပြုပေးလိုက်တာဟာထိုင်ဝမ်ကိုနေတိုးအဖွဲ့ဝင်မဟုတ်တဲ့အဓိကမဟာမိတ်ဖြစ်တဲ့တပ်မတ်မှုအပါအဝင်အမေရိကန်ရဲ့ထိုင်ဝမ်ဆန်ရမှုကတော့အပြောင်းလဲကို Republican ဘက်ကရောဒီမိုကရက်တစ်ကဘက်ကထောက်ခံမှုပေးတာကိုပြနေတာဖြစ်ပါတယ် ဒီဥပဒေမူကြမ်းက 1989 တရုတ်နဲ့ဆက်ဆံရေးလမ်းကြောင်းပြန်ဖွင့်ခဲ့တဲ့ American ဘက်ကချမှတ်ခဲ့တဲ့ထိုင်ဝမ်ကိုတရုတ်ပိုင်နယ်နဲ့တစ်ခုဖြစ်တိမှတ်ပြုတဲ့ထိုင်ဝမ်ဆက်ဆံရေးဆိုင်ရာ 1989မူဝါဒကိုအပြောင်းလဲဖြစ်လာစေမယ်လို့လဲ2020မူကြမ်းကိုထောက်ခံတဲ့ကော်မတီဝင်တွေကပြောပါတယ်ဒီထိုင်ဝမ်ဆိုင်ရာဥပဒေအရအမေရိကန်ကထိုင်ဝမ်ကိုလုံခြုံရေးအတွက်ဒေါ်လာ4ဘီလီယံခွဲချထားပေးဖို့နဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ဆွေးနွေးပွဲတွေမှာထိုင်ဝမ်ပါဝင်ရေးကိုထောက်ခံထားတာလည်းဖြစ်ပါတယ်
ဒီတိုင်ပြည်မာကြီးရုပ်ကလပ်ကိုခရရန်လွှမ်းခြုံထားပြီးသိမ်းချီတဲ့ပြည်သူတွေတညာလုံးဆက်ပြီးစီတန်းကာရဝပြုနေကြပါတယ်။ပန်းတွေဆင်မြန်းထားတဲ့အဲလစ်ဘက်ပြည်မာကြီးရုပ်ကလပ်ကိုလန်ဒန်ရှိဘတ်ကင်ဟမ်လမ်းတော်ကနေဝက်မင်းစတာလွှတ်တော်ခမကိုမနေ့ကနန်းခမ်းနန်းနာနဲ့သက်ဆောင်ခဲ့ပြီးတန်းရှိစီပြည်သူတွေဝမ်းနဲ့ငြိမ်သက်စွာအယူသေးပြုနေကြတာပါ။ဗြိတိန်ရဲ့နန်းသက် နဲ့ခင်မုန်းတို့လည်းဒီနေ့လာကာရဝပြုခဲ့ကြပါတယ်။ပြီးခဲ့တဲ့ပတ်ချက်သားရိနေ့ကကွယ်လွန်ခဲ့တဲ့တတော96နှစ်လမ်းသက်290တိုင်ခဲ့တဲ့ဘုရင်မကြီးကိုအခုလိုကာရဝပြုဖို့စီတန်းနေတဲ့လူတန်းကြီးဟာဒီမနေ့အထိလန်ဒန်မြို့လယ်ကနေတောင်ဘက်ကို2မိုင်ရှည်အထိ Thames မြစ်က Black Ferries တရားနာအထိရှိခဲ့ပါတယ်။ပြည်တိုင်ပြည်သူတွေအပြင်အမေရိကန်နဲ့တခြားနိုင်ငံသားတွေလည်းပါတဲ့ဒီလူတန်းရှည်ကြီးတစ်ယောက်လုံခြုံရေးနဲ့တခြားအကူအညီပေးနေသူတွေလက်ကောက်ဝတ်စည်းပတ်ထားသူတွေနဲ့ယာယီအင်နာချထားတာတွေကိုပါတွေ့နေရပါတယ်။မနေ့ကတော့ဒုတိယမြောက်အလစ်စဘက်ပြည်မကြီးရုပ်ကလပ်ကိုတပ်ဖွဲ့ဝင်တွေချန်ရံပြီးအမြောက်တင်ရင်နဲ့တည်ဆောင်ခဲ့ရမှာပြည်ထောင်ပြည်ရင်တတိယမြောက် Charles တားဖြစ်သူ William နဲ့ Harry တို့နဲ့အတူ Charles ရဲ့မောင်နှမ Anne Andrew နဲ့ Edward တို့လည်းလိုက်ပါခဲ့ကြပါတယ်ခင်ဗျ။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းထုံမီတာ 32 kHz 9303ညနဲ့9383ညလိုင်းထုံမီတာ 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ 190 kHz 1505ကနေပြီးတော့ထိုးလင်းပေးနေပါတယ်ခင်ဗျာ
VOA American တန်ကခြေစပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြညာနေပါတယ်ဆင်အာနာရှင်အောက်မှာမနေချင်တဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူရဲ့ဆန္ဒကိုလေးစားဖို့စက်တင်ဘာ25ရက်နေ့ဒီကနေ့ကြာရောက်တဲ့နိုင်ငံတကာဒီမိုကရေစီနေ့မှာရန်ကုန်အမေရိကန်တန်ရုံကမြန်မာစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ပြည်သူရွေးချယ်တင်မြှောက်တဲ့အစိုးရရှိတာဟာဒီမိုကရေစီဖြစ်ပြီးတော့ငြိမ်းချမ်းရေးတရားဝါပြောရင်းနဲ့လုံခြုံရေးတိုးတက်အောင်ဆောင်ရွက်ဖို့အလွန်အရှိဆုံးနည်းလမ်းဆိုတာကိုထက်လောင်းတည်ပြတဲ့အကြောင်းတန်ရုံရဲ့ Facebook လူမှုကွန်ရက်မှာရေးထားတာဖြစ်ပါတယ်။ EU ဥရောပတမကကလည်းမြန်မာနိုင်ငံမှာရှိတဲ့ဖွဲ့ဝင်နိုင်ငံတွေရဲ့ဒီမိုကရေစီရဲ့အတွက်အန်တုရုံးကန်ခဲ့ကြရတဲ့တမိုင်းကြောင်တချို့ကိုဖော်ပြပြီးတော့ပါလီမန်တစ်ခုထဲအောက်မှာဖွဲ့ဝင်ကိုယ်စားလှယ်တွေနဲ့တိုက်ရိုက်ရွေးချယ်ဖို့မဲပေးနိုင်ဖို့စူးစမ်းခဲ့ကြတဲ့မှတ်တမ်းတွေကိုရေးသားထားတာဖြစ်ပါတယ်။1989ချက်သမရနိုင်ငံမှာအာနာရှင်စနစ်ဖျောက်ချရေးကျောင်းသားတွေစီရင်ဆန္ဒပြခဲ့တဲ့ဒရီဘာတော်လှန်ရေးအစ1849ဒိမန်နိုင်ငံဖွဲ့စည်းပုံအခြေခံဥပဒေပထမဆုံးတည်ထောင်ခဲ့တဲ့တမိုင်းတွေနဲ့1906ခုဖင်လန်နိုင်ငံမှာပြည်သူတွေတန်းတူမဲပေးခွင့်ရဖို့စူးစမ်းခဲ့တဲ့မှတ်တမ်းတွေကို Facebook မှာရေးထားတာဖြစ်ပါတယ်။2009ခုနှစ်ကစပြီးကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်နဲ့စက်တင်ဘာ15ရက်နေ့ကိုနိုင်ငံတကာဒီမိုကရေစီနေ့ဖြစ်နေသတ်မှတ်ထားတာဖြစ်ပါတယ်။နိုင်ငံတွေအကြားသတင်းလွတ်လပ်ခွင့်လက်ဆွာပြောဆိုစည်းရုံးခွင့်မဲပေးခွင့်နဲ့ဒီမိုကရေစီအခြေခံလူခွင့်ရည်ခိုင်မာအားကောင်းမှုရည်ရွယ်ချက်နဲ့အထွေထွေညီလာခံအဖွဲ့ဝင်နိုင်ငံတွေကသတ်မှတ်ထားတာလည်းဖြစ်ပါတယ်။
မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့အဆင်းမြင့်အေရနဲ့ဟိုတယ်တွေမှာဩစတြေးလျတာဝန်တန်းတွေထားဖို့ဒေါ်လာသန်းချီသုံးဆဲခဲ့ပါတယ်။မြန်မာစစ်တပ်နဲ့ဆက်နွယ်ပတ်သက်နေတဲ့အဆင်းမြင့်အေရတွေမှာဝန်တန်းတွေထားဖို့ဩစတြေးလျဆရောက American Dollar 2,000 ကျွဲဘူးသုံးခဲ့တယ်လို့ဩစတြေးလျနိုင်ငံထုတ် ABC သတင်းဌာနကထုတ်လွှင့်ခဲ့ပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုဩစတြေးလျဆရောကတာဝန်တန်းတွေထားဖို့အသုံးပြုခဲ့တယ်လို့ဒီသတင်းမှာဆက်ဖော်ပြခဲ့ပါတယ်။ အနာသိမ်းပြီး၁၈လတွင်ရှန်ဂရီလာအင်ယာမှာဝန်ထမ်းတွေတက်ခုတ်ဖို့အခုလိုသုံးဆွဲခဲ့တယ်လို့လော်တီဟိုတယ်မှာလည်းဒေါ်လာ8,600ကျော်သုံးခဲ့တယ်လို့ ABC ကဆက်ရေးသားထားပါတယ်။ဒါအပြင်နေပြီးတော့ M Gallery Hotel မှာလည်းဝန်ထမ်းတွေရေဒီယိုကာလနေထိုင်တက်ခုတ်ဖို့ဒေါ်လာ3,600,200သုံးဆွဲခဲ့တာကိုလည်းဒီသတင်းမှာဆက်ပေါ်ပြခဲ့ပါတယ်။ဒီ M Gallery Hotel ကိုအခေါ်ကုမ္ပဏီကဖွင့်လှစ်ခဲ့ပေမဲ့ Max Myanmar ကုမ္ပဏီကပိုင်လာဖြစ်တယ်လို့လည်းဒီသတင်းမှာရှင်းပြခဲ့ပါတယ်။ Shangri-La နဲ့ Max Myanmar ရဲ့မြန်မာစစ်တပ်နဲ့ဆက်နွယ်ပတ်သက်မှုတွေကို2019ခုနှစ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေအဖွဲ့အစည်းအဝေးမှာပါခဲ့တယ်လို့လည်းထုတ်ပြန်ရေးသားထားခဲ့ပါတယ်နော်။
မြန်မာကိုရီးယားကကိုဗစ် -19 ကာကွယ်ဆေးမကြခင်စပြီးထိုးပေးနိုင်တော့မယ်လို့ပြောပါတယ်။ဒါပေမဲ့ဘယ်ကာကွယ်ဆေးကိုသုံးမယ်ဘယ်မှာထိုးပေးမယ်ဘယ်လောက်ရေအတွက်ထိုးမယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြန်မာကိုရီးယားခေါင်းဆောင်ကင်ချွန်အွန်းကနိုဝင်ဘာလောက်ကစပြီးတော့ကာကွယ်ဆေးတွေထိုးပေးမယ်လို့ပြီးခဲ့တဲ့သတင်းပတ်ပါလီမန်နိုင်ငံမှာပြောပါတယ်။ဆမ်လာဒီဝင်လာပြီးမှကိုဗစ် -19 နဲ့ရာသီတောက်သွေးဖြစ်နိုင်ခြေကိုသတိထားကြဖို့နဲ့ကာကွယ်ဆေးတို့လုပ်ငန်းတွေစီမံဆောင်ရွက်ပေးနေတဲ့အချိန်မှာနိုဗ ెంబ ာလကစပြီးအလုံးနှာခေါင်းဆီးတွေတက်ဆင်ကြဖို့လည်းသတိပေးပါတယ်။မြန်ကိုရီးယားမှာကိုဗစ်ကင်းစင်ပြီလို့ကြေညာပြီးတစ်လလောက်ကြာရောဂါတိုက်ဖျက်ရေးကန့်သတ်ချက်တချို့ကိုဖြေလျှော့ပေးခဲ့ပြီးတဲ့နောက်အခုလိုသတိပေးချက်ထွက်လာတာလည်းဖြစ်ပါတယ်။ကုလသမဂ္ဂကာကွယ်ဆေးဖြန့်ဖြူးရေးအစီအစဉ် COVAX ကကာကွယ်ဆေးအတွက်ကန့်လန့်မှုတွေကိုမြန်ကိုရီးယားဘက်ကအချိန်ချင်းလှည့်လည်ရှုခဲ့တာဖြစ်ပါတယ်။ကင်ချွန်အုံးရဲ့အခုလိုသတိပေးမှတ်ချက်ထွက်ပေါ်လာပြီးမဲ့လဲ COVAX အစီအစဉ်နဲ့ကာဝဆေးထုတ်လုပ်ငန်းတွေမှာပံ့ပိုးကူညီနေတဲ့ Gavi အဖွဲ့အစည်းစီကကာဝဆေးတောင်းဆိုထားတဲ့အထောက်အထားကိုတော့မတွေ့ရပါဘူး။တကယ်လို့မြန်ကိုရီးယားကသာကာဝဆေးတောင်းမယ်ဆိုရင်ဝမ်းမြောက်ဝမ်းသာကာဝဆေးထုတ်လုပ်ငန်းတွေလုပ်ပေးမယ်လို့ Gavi ပြောခွင့်ရက VOA ကိုပြောခဲ့တာပါ။မြန်ကိုရီးယားမှာဆေးဝါးနဲ့ဆေးပတ်ဆိုင်ရာအထောက်ပံ့တွေနည်းပါတဲ့အတွက်အထူးသဖြင့်ဆင်းရဲတဲ့ကြေးလက်ဒေသတွေမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နိုင်တယ်လို့ကျန်းကျန်သူတွေကအစောပိုင်းကလေးကသတိပေးထားတာလည်းဖြစ်ပါတယ်
။အိန္ဒိယရဲ့ semi conductor ခေါ်တပိုင်းလက်ကူပစ္စည်းထုတ်လုပ်မှုဟာဒေါ်လာဘီလီယံချီထိုင်ဝမ်ယင်းနှိမ့်နှံ့မှုအသင့်နဲ့တူအချိန်ဆက်ရလာနေပါပြီ။ထိုင်ဝမ်လက်စစ်ကုမ္ပဏီတစ်ခုကဒေါ်လာ 19.5 ဘီလီယံအိန္ဒိယမှာယင်းနှိမ့်နှံ့မယ်လို့ဒီတစ်ပတ်ထဲကြေညာခဲ့ပြီးကမ္ဘာတပိုင်းလက်ကူပစ္စည်းထုတ်လုပ်မှုဈေးကွက်ပြိုင်ဆိုင်မှုတွေအိန္ဒိယအချိန်ဆက်ရလာတာပါ။ထိုင်ဝမ်ရဲ့ Foxconn ကုမ္ပဏီနဲ့အိန္ဒိယရဲ့ဗီတန်တာစုပေါင်းကုမ္ပဏီကြီးတို့ဖက်ဆက်လုပ်မဲ့ကွန်ပျူတာချစ်အပြားထုတ်ဒီလက်ကုပစ္စည်းဆိုင်ရာကိုအိန္ဒိယဝန်ကြီးချုပ်နရန်ဒရာမော်ဒီရဲ့စာတိပြည်နယ်ဂူဂျာရတ်မှာတည်ဆောက်မှာပါ။နောက်နှစ်နှစ်ကြာ2024ခုနှစ်မှာစလည်ပတ်ဖို့စီစဉ်ထားတဲ့ဒီဆိုင်ရုံတည်ဆောက်ရေးသဘောတူညီချက်ကိုဝန်ကြီးချုပ်မော်ဒီကအိန္ဒိယရဲ့တပိုင်းလက်ကုပစ္စည်းထုတ်လို့ရည်မှန်းချက်မြင့်တင်အရေးပါတဲ့ခြေလှမ်းလို့ Twitter ကနေဒီနေ့ကပြောခဲ့ပါတယ်။လက်ကင်ဖုန်းကနေကားထုတ်လို့ရတဲ့အရေးပါလာတဲ့ဒီကွန်ပျူတာချစ်အပြားထုတ်လို့မှုဟာကိုဗစ်ကရောဂါတန်ကြောင်ပြတ်တောက်မှုကြုံလာပြီးကမ္ဘာမှာအပြိုင်ဆိုင်ထုတ်လုပ်လာနေချိန်အိန္ဒိယကအခုလိုလှုပ်ဆောင်တာဖြစ်ပါတယ်ခင
်ဗျ။စက်တင်ဘာလ15ရက်နေ့ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တန့်ရောက်သတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။အရင်ဆုံးတော့စစ်တပ်ကနေနယ်မြေရှင်းလင်းရေးထိုးစစ်ဆင်တဲ့အတွက်မုံရွာနေပြည်သူ1000ကျော်တိမ်းရှောင်ပြေးနေရတဲ့အကြောင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းမုံရွာမြို့နယ်ထဲမှာစစ်တပ်ကနေနယ်မြေရှင်းလင်းရေးထိုးစစ်ဆင်နေပြီးတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်နေလို့ဘေးလွရာကိုထွက်ပြေးနေရသူပြည်သူပေါင်းကစုစုပေါင်း1000အထိရှိလာနေတယ်လို့ကူညီကယ်ဆယ်ရေးအဖွဲ့တွေကခံမှန်းပါတယ်ရွာပေါင်း20လောက်ကနေထွက်ပြေးလာရတဲ့ဒုက္ခသည်တွေကိုဖုန်ကြီးကျောင်းနေမှာနေရာချထားပေးပြီးတော့အလှူရှင်တွေကကူညီပေးနေရပါတယ်ထွက်ပြေးတိမ်းရှောင်လာသူတွေထဲမှာအကျန်းမာရေးမကောင်းသူတွေလည်းပါတယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ဒုက္ခသည်ကယ်ဆယ်ရေးအခြေအနေသတင်းပေးပို့ချက်မက်ခင်ဖြူထွေးပြောပြပေးပါရှင
်မုံရွာမြို့နယ်ညောင်ဖြူခင်ရဲစခန်းကရဲနှစ်ဦးကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေစက်တင်ဘာလ12ရက်နေ့ကဝင်ရောက်ပစ်ခတ်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကလည်းအင်အား200လောက်နဲ့ကုန်းကြောင်းကရောရေကြောင်းကပါပြန်ပြီးတော့နယ်မြေရှင်းလင်းတဲ့စစ်စင်ရေးတွေနဲ့ထိုးစစ်ဆင်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်ဒေသအတွင်းစီးရေးတင်းမာပြီးအပြန်အလှန်ပစ်ခတ်မှုတွေကြောင့်ကျေးရွာပေါင်း20လောက်ကရွာသားတွေဘေးလွရာကိုတင်းချောင်နေကြရတယ်လို့အကူအညီပေးနေတဲ့မုံရွာအမြင့်လန်းတပိတ်အဖွဲ့ကကော်မတီဝင်တူက VOA ကိုပြောပါရယ
်20လောက်ရှိတယ်ဗျ20လောက်ကဒီလူလူတွေအကုန်လုံးထွက်ပြေးရတဲ့အတွက်ကြောင့်မလို့အဲဒီကျွန်တော်တို့စစ်ရှောင်ဦးကြီးကအောင်မနန်ဒီကတ်ပါတယ်။ဒီနေ့ကျွန်တော်တို့တနင်္ဂနွေကစစ်ဗီဒီယိုဖေးကင်းရအောင်ကျွန်တော်ဆိုင်ကယ်နဲ့ကားတွေနဲ့တနင်္ဂနွေရရရတယ်လို့ကျွန်တော်ကြုံရင်တော့လူလူခေါ်ပြီးတော့စင်ငယ်ပို့ကြတယ်။ဘုန်းကြီးကျောင်းတွေမှာကျွန်တော်ဗျာဘုန်းကြီးကျောင်းပေါင်း16ကျောင်းလောက်ရှိတယ်။16ကျောင်းကိုတစ်ကျောင်းကို900နီးပါးပို့ ဒီနေ့နေအောင်နေကြရတာပေါ့ဗျာ
စစ်ဘေးတိမ်းရှောင်နေသူတွေအတွက်မုံရွာတပိတ်ကော်မတီတွေကအကူအညီပေးနေကြပါမယ်လို့အခက်အခဲတွေကလည်းရှိနေပါတယ်လမ်းတွေပိတ်ထားတဲ့အတွက်သွားလာရေးခက်ခဲတာကြောင့်ရိခာတဲ့ဖို့ခက်ခဲတယ်လို့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ
်ဟိုအခက်ခဲကတော့တော်တော်လေးဖြစ်တယ်ကကျွန်တော်တို့မှာကအဲရမုံငွေအပူရှင်ကမရှိဘူးကအဲဒီဘုံအခုဖြစ်အခုရှာအခုအကူအညီရတာဆိုတော့အနိုင်ကလောက်တော့ထောက်ပံ့နေအဲ7 8ဒီဝေရတယ်ပေါ့စီကုန်းတွေဝေရတယ်အဓိကတော့ဆန်နဲ့စီအဓိကလိုတာပေါ့ဟုတ်အဲလောက်လောက်ကအခုတိုင်းတော့အဆင်ပြေသေးတယ်ပေါ့ကျွန်တော်တို့ရက်ရှိလည်းမဟုတ်သေးဘူး3ရက်လောက်ပဲရှိသေးရဆိုတော့ကျွန်တော်တို့စားရတောက်တာလောက်လောက်ကအဆင်ပြေတယ်အဲဒါပေမဲ့လိုအပ်တာကကျွန်တော်တို့ဒီဟာဈေးကမရအဲဆင်းတော့ပေါ့ဗျာဆင်းတော့ကဒီလိုကအကုန်ပိတ်ထားတယ်ကျွန်တော်တို့ကုန်ရင်းတယ်လို့ပြောလို့အဲ့ကျွန်တော်တို့အနေနဲ့ဆန်နဲ့စီနဲ့ဘဲနဲ့အလောက်ပဲကျွန်တော်တို့လုပ်ပေးနိုင်တယ်အဲဆစ်ဆောင်ရေးတော့ကလည်းများတော့ကြတယ်ကျွန်တော်တို့တရက်တရက်ကိုဆန်အိအလုံး20လောက်ရယ်စီက15ပုံလောက်ရယ်အဲ့ဒီလောက်ထိသွားတယ်ဗျဟုတ
်စစ်ဘေးဒုက္ခတွေထဲမှာထိခိုက်ဒဏ်ရာရတဲ့သူတွေဖျားနာသူတွေပါပါဝင်တာကြောင့်စေဝါတွေလည်းလိုအပ်နေတယ်လို့စစ်ဘေးဒုက္ခတွေကိုကူညီပေးနေသူတွေကပြောပါတယ်
အဲဒီကိတ္တရာရတာတွေကတော့မရှိရကအဟိုတနေ့ကသူတို့ဝင်ဝင်ချင်းလက်နက်ကြီးနဲ့ထူလို့ဆိုပြီးတော့၄ယောက်ထိသွားတယ်၄ယောက်ထိပြီးတော့တယောက်ကတော့ဆုံးသွားတယ်ကျွန်တော်တို့အဲ့လေးသေးမှုမှုတွေခံယူနေတယ်တခြားဖျားနာနာတာညောင်းနာကြိုက်တာလောက်တော့ရှိတယ်အဲ့လိုလူတွေကြတော့ကျွန်တော်တို့ကအဲကျွန်တော်တို့ရှောင်တဲ့နေကန်ကဆာမတွေပေါ့လက်ဆိုင်ပေါ့ပြီးတော့ကျွန်တော်တို့တပိတ်အနေနဲ့ဥဆောင်ပြီးတော့သူတို့ကိုလိုက်ပြီးတော့စီကူပြေးတယ်ဟုတ်စီဝါအတွက်ကကျွန်တော်တို့ဒီမှာထောက်ပံ့မှုမရဘူးလေ။မရတော့ကြတော့စီဝါလိုအပ်ချက်တွေတော့ရှိတယ်။အဲဒီလက်စမတွေခေါ်မရဘူးဆိုရင်တော်လေးကိုခဲရင်းနေပေါ့ဗျာ။ဟုတ
်။စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့မုံရွာအမြင့်လန်းတပိတ်ကော်မတီကတာဝန်ရှိသူတို့ကလည်းကျမ်းမာရေးလိုအပ်ချက်တွေအတွက်ကူညီဆောက်ရှောက်မှုတွေပေးနေရတဲ့အထွေထွေကိုအခုလိုပြောပြပါရစေ
။ဆစ်ဆောင်နေတဲ့တချို့ဆိုရင်အပေါင်းကျူးသွားတာတွေရှိတယ်။ဆိုင်ငယ်လေးလက်ကျူးသွားတာတွေရှိတယ်။တချို့ဆိုမီးဖွာနေတဲ့ကြေးလာကြီးဝိုင်းနေမှာမီးဖွာတာမျိုးတွေရှိတယ်။အဲ့ဒါမျိုးကြာကျွန်တော်တို့အဖွဲ့ရနေပြီးတော့တခါမှလည်းလုပ်ခွရတော့မရှိဘူးဗျာ
နေနေမိရှုဖြက်စည်းခင်ရတာတွေအတွက်ပြန်လဲထူထောင်ရေးလုပ်ဖို့ ਨੇ စေဝါလိုအပ်ချက်တွေအတွက်ရန်ပုံငွေရှာဖွေ၍အဖွဲ့တချို့ကလည်းလှူခံနေကြပါတယ်ပြည်သူကာကွယ်ရေးတပ် PDF တွေဟာကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေကိုလုပ်နေရဆိုတဲ့အကြောင်းပြချက်နဲ့စစ်ကောင်စီကစကိုင်းတိုင်းတွေနယ်မြေရှင်းလင်းရေးစစ်ဆင်မှုတွေနဲ့လေကြောင်းတိုက်ခိုက်တာတွေကိုစက်တိုက်လှုပ်ဆောင်နေတာပါဝင်စွခွာထွက်ပြီးနေကြရတဲ့စစ်ဘေးဒုက္ခတွေအရေးအတွက်ဟာလည်းပိုးပြီးတော့ကြိုးလာနေပါတယ်ရှင်
မကင်ဖြူတွေပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ရှမ်းပြည်နယ်ပအိုးကိုပိုင်းအုပ်ချုပ်ခွင့်ရဒေသထဲမှာဖြစ်ပျက်ခဲ့တဲ့ဒီလူသတ်မှုအကြောင်းသတင်းကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်ပအိုးကိုပိုင်းအုပ်ချုပ်ခွင့်ရဒေသပင်လောင်းမြို့နယ်ထဲမှာတော့ဗိုလ်မှူးကြီးခွန်ဦးကနာယကအဖြစ်နဲ့ဆောင်ရွက်နေတဲ့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ကအဖွဲ့ဝင်9ယောက်ကိုတခြားပအိုးတိုင်းရင်းသားအဖွဲ့တစ်ခုဖြစ်တဲ့ပအိုးအမျိုးသားအဖွဲ့ချုပ် PNO ပြည်သူ့စစ်ဘေးကနေပြီးတော့တပ်ဖြတ်ခဲ့တယ်ဆိုပြီးတော့PLNO ဘက်ကဆွဆွဲထားပါတယ်ဒီတပ်ဖြတ်မှုကိုကန့်ကွက်တဲ့အကြောင်းနဲ့ဖြေရှင်းပေးဖို့တောင်းဆိုထားပြီးတော့သူတို့အနေနဲ့စုံစမ်းစစ်ဆေးသွားမယ်လို့လည်း PLNO အဖွဲ့ကတုံ့ပြန်ထားပါတယ်ဒီသတင်းကိုတော့ကိုစံကျော်ကပြောပြပေးပါရှင
်ပအိုးကိုပိုင်းအုပ်ချုပ်ခွင့်ရဒေသပင်လောင်းမြို့နယ်ပင်မွန်းကျေးရွာအုပ်စုဝါပြုံးကျေးရွာမှာဒီလ14ရက်နေ့ကပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကလူ9ယောက်တပ်ဖြတ်ခံခဲ့ရပါတယ် PNLO အဖွဲ့ရဲ့တွဲဖက်အထွေထွေတင်းရင်မှု1ခွန်မင်းသိန်းကဗီဒီယိုကိုခုလိုပြောပါတယ်
သူတို့ဒေသခံတွေပါပဲပင်လောင်းဒေသခံကကျွန်တော်တို့ခလေးတွေပြပါအဲဒီသူတို့ပင်လောင်းပဲပြန်တော့အဲဒီဝါတုံးကြောင်မှာသူတို့ကပြင်ဝင်လာပြီးတော့သူကဖမ်းသွားတော့ပေါ့ဖမ်းသွားပြီးမှသူကပြစ်ထားလိုက်တယ်သူကကြားတော့ပေါ့အဲဒီမျိုးကသူမဆိုဖမ်းပြီးမှပြစ်ခတ်တော့ဖြတ်တယ်ဆိုတော့ဒါတော့မဖြစ်သင့်ဘူးပါလေနော်ဒါတော့မလုပ်သင့်ဘူးပေါ့တကယ်ဒီမြန်မာနိုင်ငံရဲ့ဥပဒေအရရောပါရရောပေါ့ကြီးကြီးပဲရှူတော့ကြီးကြီးဒါတော့မဖြစ်သင့်တဲ့ကိစ္စပေါ့နော်ကျွန်တော်တို့ကလည်းဒီကြက်ရှိမှာတဲ့ channel ပေါ်မှာတော့သူဆက်ဆွဲလဲတဲ့ခါကျသူကလည်းတက်လင်းချင်းချင်းဖြစ်သွားတယ်ဆိုတော့အကြောင်းတော့ပြန်ပြီးတော့ပြောပြလာတာရှိပါတယ
်ဒီတက်ဖြတ်မှုအပေါ်ကန့်ကွက်ရှုတ်ချကြောင်းနဲ့ဒီကိစ္စကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းသွားမှာဖြစ်ကြောင်းလဲပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။တပ်ဖြတ်မှုကျွလွန်တယ်လို့ဆွဆွဲခံထားရတဲ့ပအိုးအမျိုးသားအဖွဲ့ချုပ် PNO အဖွဲ့ဟာဥအောင်ခန်းထီခေါင်းဆောင်နဲ့ပအိုးတိုင်းရင်းသားအဖွဲ့ဖြစ်ပါတယ်။ PNO အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခွန်သန်းကျွယ်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းနေစေဖြစ်ကြောင်းနဲ့ကျွလွန်တာမှန်ကန်ရင်ပြည်လဲအောင်ဖြေရှင်းဆောင်တော့မှာဖြစ်ကြောင်းပြောပါတယ်
။ကျွန်တော်ခုလိုက်စုံစမ်းတယ်။ဘောလုံးကကျွန်တော်တောက်မှုတွေလိုက်နေတယ်။ဒီနေ့ကလည်းကျွန်တော်တို့ရှင်းတန်းခွင့်ပေါ်ရေးဖြစ်တော့အမတ်ရှင်လေးတက်ခါဖြစ်မှာရောက်နေလို့ဒီတော့တကယ်လို့ဖြစ်နေဆိုရင်တော့ကျွန်တော်တို့ချီချင်းရမှာပေါ့ဗျာကျွန်တော်တို့လည်းတတ်နိုင်ဆုံးတော့တွင်ပြေအောင်ပြေးလေအောင်တော့အလုပ်ရမှာပေါ့ဗျာ
ဦးအောင်ခန့်တီခေါင်းဆောင်နဲ့ PNO PNA အဖွဲ့ဟာ1992ခုနှစ်မှာမြန်မာစစ်တပ်နဲ့အပြစ်ခတ်ရစဲခဲ့ပါတယ်။နိုင်ငံရေးပါတီအဖြစ်ယက်တီထားတဲ့အဖွဲ့ဖြစ်တယ်လို့ပြည်သူစစ်အဖြစ်တပ်သားစုဆောင်တာတွေလည်းတိုးမြင့်လှုပ်ဆောင်နေပါတယ်။ဗိုလ်မှူးကြီးခေါင်းကနာယကအဖြစ်ဆောင်ရွက်တဲ့ PNLO PNLA အဖွဲ့ကတော့2015ခုနှစ်မှာ NCA ခေါ်အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားပြီးလက်ရှိမှာစစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ။
ပိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသဘက်ကအခြေအနေကိုကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဖန်းစီထိမ့်သိမ်းခံထားရတဲ့သတင်းတော့မတ်ထက်ထက်ခါရဲ့အမှုနောက်ဆုံးအခြေအနေကိုတင်ပြပေးကြပါတယ်ဖန်းစီထိမ့်သိမ်းခံထားရတဲ့ BBC Media အရှင်ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထက်ထက်ခိုင်ကိုစစ်ကောင်စီဘက်ကနေသူ့ကိုဆွဲဆိုထားတဲ့အမှုတွေကတမှုဖြစ်တဲ့ပုံမှန905ကကြီးနဲ့ဗဟန်းတရားရုံးကနေအလုတ်တဲ့ထောင်တန်း3နှစ်ချခံဖို့အမိန့်ချမှတ်လိုက်ပါတယ်ဖန်းစီထိမ့်သိမ်းခံထားရတဲ့သတင်းတော့တည်းရဲ့နောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုငင်းချမ်းပြောပြပေးပါရှင
်စစ်ကောင်စီကအဲစင်းဝင်စစ်ရာကနေဗဟန်းမြို့နယ်ရွှေကုံရိပ်မှုအင်ယာတိုက်ခန်းတစ်ခုမှာဩဂုတ်လ15ရက်နေ့ကဖန်းစီခံလိုက်ရတဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထက်ထက်ခိုင်ကိုစစ်ကောင်စီကပုံမှန်နှစ်ခုနဲ့တရားစွဲဆိုထားတာမှာဒီကနေ့မှာတော့ဗဟန်းတရားရုံးကတမ်းမတော်အကြီးညိုပြက်စီမှုပုံမှန်905ကနဲ့အလုံးနဲ့ထောင်ဒဏ်3နှစ်ချမှတ်လိုက်တယ်လို့သူရှိနေက VOA ကိုအတည်ပြုပါတယ
်။ဗဟန်းငါငါမူဟာအမိန့်ချတယ်3နှစ်ပေါ်ငါငါဆိုတော့ဟုတ်ကဲ့နောက်တစ်မှုကြံနေတယ်မင်းငါတောင်းတယ်ဘောအမိန့်ချမှတ်ရမပြောရဘူး။စစ်ကောင်ဆိုင်ရာပေါ်တော့ဒီငါငါပုံမှန်ကျုပ်မှာပြောထောက်ထားတဲ့တရားရုံးပေါ်မှာတူတူဒီဘက်ကလည်းပြန်ထားတာမရှိဘူးမှာဒါပေမဲ့တခုရှိတာကဒီကနိုင်ငံရေးရဒီကဆွဲရအမှုမှာကျတော့ကျမတို့ပြောတဲ့အနေအထားမျိုးကသူကအစိုးရပြောရင်ဒီအရင်ကတစ်ခါတည်းသုံးသပ်ပြီးတော့အမိန့်ချလာတာပါ။အဲဒီလိုပဲမင်္ဂလာတောင်ကျောင်းအမှုမှာလည်းတရားအစင်းနဲ့ဆိတ်ဆက်ပါတယ်ဆိုတော့အကြောင်းအရောပဲသူထည့်သွင်းပြီးတော့ပြတ်နိုင်မှုမရှိဘူး။သူတို့ဆွဲဆိုလာတဲ့ပုံမှန်ပါလေသူသိကြကြတဲ့အကြောင်းအရာမရှိဘူးမှာ။အစင်းလုံးပြောလို့ရှိရင်တော့ဒီရောမလဲနံပါတ်ရှိတယ်ပေါ့လုံနိုင်တယ်အစွမ်းစားရှိတဲ့သူတွေသူတို့အနေနဲ့ဖြစ်နိုင်မှုရှိသူတွေပေါ့နော်။တခြားဆိုင်ရာလုံးတွေမှာအမှုတွေဆွဲတယ်ပေါ့။ဒီလိုရှိလို့ရှိရင်ဒီမိဒီယာကျတော့ policy ပဲဖြစ်တယ်နိုင်ငံမတည်မီတဲ့ကာလမှာကျတော့လူလူတွေကမဖြစ်မနေအမိန့်ချရတဲ့ပုံစံမျိုးလေးလို့သုံးသပ်ပြီးအမိန့်ချလာတာပ
ါမထက်တဲ့ကင်ကိုဆွဲဆိုထားတဲ့ပုံမှန်နှစ်ခုကတော့ဗဟန်းမြို့နယ်မှာတမ်းမတော်အကြီးညိုပြက်စီမှု905ကနဲ့ကတမှုမင်္ဂလာတောင်ညို့မြို့နယ်မှာမတရားအသင်းဆက်သွယ်မှုပုံမှန်ဆက်ခွန်တင်းနဲ့တမှုဆွဲချက်တင်ခံထားရတာဖြစ်ပြီးတော့မင်္ဂလာတောင်ညို့မြို့နယ်ကအမှုကလည်းအပိသက်အမိန့်ချမှတ်ဖို့စောင့်နေတယ်လို့ရှင်းနေကပြောပါတယ်မထက်ထက်ခိုင်တဲ့အတူဖန်းစည်းခံရတဲ့ VOA မြန်မာပိုင်းရဲ့ပြင်ပစောင်းပါရှင်ဦးစီတူအောင်မြင့်ကတော့တမ်းမတော်အကြီးညိုပြက်စီမှုပုံမှန်905ကနဲ့ပဇွန်တောင်နဲ့ဗဟန်းမြို့နယ်တွေမှာဖွင့်ထားတဲ့အမှုနှစ်မှုအပြင်နိုင်ငံတော်အကြီးညိုပြက်အောင်ပြုလုပ်မှုရာဇသက်ကြီးပုံမှန်ဥပဒေပုံမှန်124ကနဲ့လည်းတရားစွဲခံထားရပါတယ်အမှုတွေကမပြီးပြတ်သေးတာကြောင့်ဆက်လက်ရင်ဆိုင်နေရဆဲရှိပါတယ်ပြီးခဲ့တဲ့ဧပြီလကထပ်မံဖမ်းဆီးခံခဲ့ရတဲ့အလွတ်သတင်းတောက်ကိုစိုးရာဇာထွန်းကိုလည်းစစ်ကောင်စီကအကြမ်းဖက်မှုတိုက်ချက်ရေးဥပဒေပုံမှန်52ကနဲ့တရားစွဲဆိုထားတာမှာမကြာခင်မှာအမိန့်ချမှတ်သွားဖို့ရှိတယ်လို့သူ့မိသားစုဝင်တဦးကပြောပါတယ
်ဟုတ်ကဲ့ဗျဟိုရုံချင်းရတော့ဟိုဟာရုံချင်း20လောက်တော့ပြည့်ရှိပြီဗျဟုတ်ကဲ့ဗျအခုလောလောဆယ်တော့သူကတော့ကြောက်ဖို့တော့များပါပြီဗျ9နှစ်ကနေ10နှစ်အတွင်းကြောက်ဖို့များပါပြီဗျဟုတ်ကဲ့ဗျဟိုကျမကြီးကောင်းနေပြလူငယ်တဲ့နှစ်ပတ်ရုံချင်းကကျွန်တော်မိသားစုဝင်နဲ့ကျွန်တော်ပထမဆုံးအချိန်တွေ့ရဆက်တွေ့ရတာဗျ။ဟိုကသူကတော့နေကောင်းနေဗျ။ဟုတ်ကဲ့လောလောဆယ်တော့50နှစ်ကကြီးတော့သူတို့အတူပြုလို့ရတယ်ဗျ။ကျွန်တော်ထင်တာကတော့နောက်တစ်ချိန်နှစ်ချိန်နောက်ဆိုတော့ချဖို့များပါပြီဗျ။ဟုတ်ကဲ့
ဆေးအနာသိမ့်ပြီးနောက်ပိုင်းသတင်းတောက်တွေတော်တော်များများဖန်းစီထိမ့်သိမ့်ခံထားပြီးအချင်းကြခံနေရတာမှာကာလရှည်ကြာလာတာနဲ့အမျှငွေကြေးအခက်ခဲတွေရင်ဆိုင်နေရသလိုအခုနောက်ပိုင်းသတင်းတောက်တွေဖန်းစီခံရချိန်မှာလဲစစ်ကောင်စီလက်အောက်မှာပြန်ဖွဲ့စည်းထားတဲ့သတင်းမီဒီယာကောင်စီကဖမ်းဆီးကန်သတင်းသမားတွေဘက်ကရည်တည်ပေးမှုလုံးဝမရှိတာကြောင့်သတင်းသမားတွေအချင်းထောင်တွင်းကနေပြန်လွတ်ဖို့ခက်ခဲနေတယ်လို့သတင်းမီဒီယာတွေရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင့်နေတူကပြောပါတယ်။
ဒီကနေ့ဆိုရတဲ့ခေတ်ရတဲ့နှစ်ပါးမျိုးတစ်ပါးကအမှုကရင်ဆိုင်ရာချုပ်ကိုပြန်ချလာလို့ပေါ့နော်။ချလာလာတဲ့အခါကျတော့သူတို့ပန်းမှုပြင်းရတဲ့မိသားစုတွေကဒီကောင်လာတူဘူးဘာဒီကောင်နဲ့မှဒီအခက်အခဲပေါ်ပြီးဟာဒီဝါကိစ္စရောမြန်မာနိုင်ငံကအဲဒီတမုတ်ပြီးလို့ဒီကောင်လည်းဘာကြတာကြတာဘာလေးတစ်ခုရှိတယ်အဲနောက်တစ်ခုကအခုလက်ရှိဒီဗရင်းမီဒီယာကောဒီကကျောက်ကမ်းကြီးလေဟာတော့ဆိုကြည့်ရတော့နော်တော့ဆိုကြည့်ရင်ဒီကောင်ကြီးကမှဘာမှအကူအညီမရဘူး ဒီမီဒီယာပေါ်ကကအဲ့လိုမျိုးပေါင်းဆောင်ရခဲ့နေပုံစံရင်းစားတော့ဒီပုံပုံကြီးရဲ့အနောက်ကြီးကိုကျောင်းဆောင်နေတာပေါ့အခုကတော့ဒီမီဒီယာပေါ်ကပြန်လာဘာလို့ပေါင်းဆောင်လို့ဟိုဆက်ရမရှိတဲ့ဆိုတော့ဒီခက်ခဲရှိပါဒီကခက်ခဲရတာ
မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကတည်းကပြည်တွင်းသတင်းမီဒီယာ10ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကဖမ်းဆီးတာတရားစွဲဆိုတာတွေပြုလုပ်ခဲ့ပါတယ်။သတင်းသမားအယောက်တရာနီးပါးဖမ်းဆီးထိန်းသိမ်းခံထားရပြီးတော့နောက်ထပ်သတင်းသမားတချို့ပါထပ်မံဖမ်းဆီးအရေးယူခံနေရပါတယ်။စစ်ကောင်စီရဲ့စစ်ကြောရေးမှာတည်ဆုံခဲ့ရသူတွေလည်းရှိတာမို့စစ်ကောင်စီလက်ထက်မှာသတင်းသမားအနည်းဆုံး3ဦးအသက်ဆုံးရှုံးခဲ့ရပါတယ်ခင်ဗျာ
စစ်ကောင်စီလက်ထက်မှာဖမ်းဆီးထိန်းသိမ်းထောင်ချခံနေရတဲ့သတင်းသမားတွေရဲ့နောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံထဲမှာတကြောပြန်ပြန်ပြီးဖြစ်ပွားနေတဲ့ကိုဗစ် -19 ရောဂါကူးစက်မှုအခြေအနေကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာမနေ့ညပိုင်းတုန်းကကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကိုဗစ်ကူးစက်နေတဲ့အတီးပြုလူနာ380ကျော်တွေ့ရှိပြီးတော့ပြည်တွင်းကူးစက်နှုန်းကဇက်တိုက်မြင့်တက်လာနေပါတယ်။အခုရက်ပိုင်းမှာပြင်ပကဆေးရုံဆေးကန်းနဲ့နေအိမ်တွေမှာဖျားနာနေတဲ့သူတွေတိတိတသားပိုများလာတာကိုတွေ့ရပြီးတော့ကိုဗစ် -19 ဟုတ်မဟုတ်မစစ်နိုင်တဲ့သူတွေလည်းရှိတယ်လို့ဆရာဝန်တွေနဲ့ပရဟိတအသင်းတွေကပြောပါတယ်။ကူးစက်မှုအန္တရာယ်ကိုကာကွယ်နိုင်ရေးလူစုလူဝေးတွေကိုရှောင်ကျဉ်ပြီးတော့မတ်စတာတာတွေလှုပ်ဆောင်ကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းပါတယ်။ရန်ကုန်ကလာတဲ့သတင်းကိုဇော်ဝင်းလိုင်ပြောပြပေးပါရှင်။
ကျမ၏ဝန်ကြီးဌာနရဲ့မနေ့ညပိုင်းကထုတ်ပြန်ချက်အရဓာတ်ခွဲမှုနမူနာစုစုပေါင်း 12,000 ဆစ်ဆေးခဲ့ရာကုဆက်ခံရသူ380ကျော်တွေ့ရှိရတာကြောင့်ယောဂပိုးတွေ့ရှိမှု 3.18 ရာခိုင်နှုန်းရှိတယ်လို့ထုတ်ပြန်ထားပါတယ်။ဒါအပြင်အခုရက်ပိုင်းပြင်ပဆေးရုံဆေးကနေမှာလည်းဖျားနာချောင်းဆိုးတဲ့လူနာတွေတိတိတသားတက်လာတယ်လို့ရန်ကုန်မြို့ကအထွေထွေယောဂကုဆရာဝန်ဒေါက်တာကျော်မင်းထွန်းကပြောပါတယ်
ဒီရပိုင်းလေးမှာတော့ပိုသိရတာပေါ့နော်ကျွန်တော်ဒီပြပဒီဆေးကန်းနေပေါ့နော်ကျွန်တော်တို့ဒီထုတ်ကလေးကဆေးကန်းဆေးရုံနေမှာပေါ့နော်အဓိကအတွေ့များလာတာတော့ဒီဖြားနာလူနာတွေတအားတက်လာတယ်ဒီနာစီရဲချောင်းဆိုးရဲလက်ဘင်းနာရဲဘိုင်းနာရဲဝန်းသွားရဲပေါ့နော်အလူလူနာကပုံမှန်ထက်ပိုများလာတယ်အဲမှာတချို့ပေါ့နော်စင်ငိုင်းဆစ်လိုက်ရင်တော့အများသောအားဖြင့် positive တွေတွေ့တာပေါ့နော်အဲလူနာရောတော်တော်များများတော့မသိချင်ကြဘူးပေါ့နော်နောက်တစ်ခုကကျတော့ဒီစင်တာတွေသွားဖို့ပြဖို့လဲသူပြောတော့လဲတိုက်တွန်းတော့လဲမသွားချင်ကြဘူးပေါ့နော်ဒါသူကယာတီတဝေးပါပဲဘာမှမဖြစ်ပါဘူးဆေးပဲပေးလိုက်ပါဆေးပဲထိုးလိုက်ပါပေါ့နော်
အခုလိုကူးစက်ခံရသူတွေတိုးလာနေပေမဲ့လူတွေကြားမှာနှာခေါင်းစည်းတွေမတက်ဘဲတွာလာနေကြပြီးအရင်ကထုတ်ပြန်ထားတဲ့အကြမ်းမာရေးဆိုင်ရာသတိပေးချက်တွေကိုမလိုက်နာကြတော့ဘူးလို့ရန်ကုန်မြို့ပရဟိတအသင်းတစ်ခုကပြောပါတယ
်။လုံးလုံးကျွန်တော်တို့ကဒီနေ့တရားမှာတယောက်လောက်ပဲမတ်ဆက်ပြီးတယ်။မတ်ဆက်တဲ့အချင်းလုံးဝမရှိဘူး။လက်ရှိလည်းမတ်တတ်ကြဘူး။တစ်ဖက်ဆိုင်ကြီးစားတော့ဆိုင်ကြီးဖျားရီရောကျွန်တော်တို့ဒီလူတွေမှာရောဝတ်ကြည့်ရဲ့အချင်းဘယ်မှမတ်ဆက်မတတ်ဘူး။ရှင်းနေတဲ့သတင်းတွေမှာပြောနေ300ကျော်ပြီးပြီမင်းရဆိုကြည့်ကြည့်နေ380ကျော်ကျွန်တော်တောင်မရ5ရောက်ပါတယ်ဒါပေမဲ့ဘယ်သူမှသာဦးစိတ်ပြီးကြောက်ရမှန်းမသိတော့တချို့တွေဖြားနာနေရတယ်များတယ်မင်းငယ်ရောရက်ွက်သေးမှလည်းဖြားနာတာတွေများအခုတော့ဟိုကိုဗစ်လက္ခဏာမျိုးတွေရောမရှိတော့တမန်တကူလက္ခဏာတော့မဖြားနာတော့ဒီကြီးကလေးတို့များများဖြစ်နေကြတယ်ဒါပေမဲ့ဒီကစားဆိုကာကွယ်ရမယ်မတ်ဆက်ပါဆိုတာမရှိကျွန်တော်တို့ကကျွန်တော်တို့ကဘယ်လိုသွားရမတ်ဆက်ရင်ကျွန်တော်ပျောက်တဲ့ဖြစ်ရင်ကျွန်တော်အကြီးကြီးကျန်တဲ့လူမျိုးမတတ်ဘူးအဲ့လိုမျို
းမွန်ပြည်နယ်မော်လမြိုင်မြို့မှာလည်းလူတွေကဘာမှမဖြစ်သလိုပုံမှန်သွားလာနေတော့ပဲလို့မော်လမြိုင်လူမှုကယ်ဆယ်ရေးအသင်းဥက္ကဋ္ဌကိုဘဘိုးဝင်းကပြောပါတယ်အသွားလာကန့်တတ်တာဈေးဆိုင်ပိတ်တာတွေလော်ဒောင်းချတာတွေဖြစ်လာရင်ပြည်သူတွေပဲဆင်းရဲဒုက္ခရင်ဆိုင်ရမယ်လို့သူကသတိပေးပါတယ်ဒါကြောင့်လဲကြိုတင်ကာကွယ်သင့်တယ်လို့ပြောပါတယ
်အခုဖြစ်သွားမှုတော့တနည်းနည်းဟို200 100 200အခုဆိုမလေးရဆို300လောက်ထိကျလာတဲ့အနေအထားဖြစ်လာတဲ့အတွက်ပြည်သူတွေအနေနဲ့မူလအတိုင်းပဲပြန်ပြီးတော့မှဒါဒီကိုဗစ်ကိုပြန်ပြီးတော့မှကျွန်တော်တို့ကဟိုခုနကရှောင်သားတဲ့နေရာရှောင်ကြမတ်ဆက်တာတွေပါတယ်အဲ့ဒါကြီးတော့ဖြတ်ပြီးလုတ်တဲ့နေဒီလိုမဟုတ်ဘဲနဲ့ကျွန်တော်တို့ကဒီပုံမှန်တိုင်းသာဆက်ပြီးတွားမယ်ဆိုရင်ကျွန်တော်တို့ရဲ့လူမှုဒုက္ခနဲ့စီးပွားရေးလုပ်ငန်းတွေရောအကုန်လုံးကဒီကင်းလို့ပူးဆက်မှုတွေအများကြီးပိတ်ပြီးတော့ဒုက္ခဒုက္ခတွေကပုခံစားရမှာပေါ့နော်မဖြစ်ခင်တည်းကတူတင်ကာကွယ်ထားတာတော့အားလုံးကောင်းမယ်လို့ဆိုကျွန်တော်တို့ထင်တယ်ဗျ
ကူးစက်မြန်ကိုဗစ်ရောဂါတွေဟာအခုရက်ပိုင်းနေ့စဉ်လိုလိုများလာနေပါတယ်ကူးစက်ခံရသူ380အထိတိုးလာတာဟာဒီရက်ပိုင်းနေ့အတွင်းအများဆုံးပြန်လည်ကူးစက်တဲ့အရေးအတွက်ဖြစ်ပါတယ်ဒါကြောင့်လဲပြည်သူတွေအနေနဲ့အသွားအလာတွေသတိထားဖို့ကိုဗစ်စီးကပ်နဲ့အညီနေထိုင်ဖို့ဆရာဝန်တွေနဲ့ပရဟိတအသင်းတွေကတိုက်တွန်းနေကြပါတယ်ခင်ဗျာ
ကိုဗစ်ကူးစက်မှုအခြေအနေကိုဇော်ဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နဲ့ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ15ရက်ကြာသပတေးနေ့ညရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ KNU ကရင်အမျိုးသားစည်းရုံးဟာရီမန်းချက်အကောင့်ထဲပေါ်ဖို့အတွက်ငိမ့်ညာရေးဆွေးနွေးပွဲတွေကိုတက်ရောက်ခဲ့ပေမဲ့အချီးနှီးဖြစ်ခဲ့ရပါတယ်။စစ်တပ်ကိုမယုံကြည်တဲ့အတွက်စစ်ကောင်စီကိုတံပြန်တိုက်ခိုက်ပြီးတော့ຫນွေဦးတော်လိုင်းရင်နဲ့မဟာမိတ်လှုပ်လိုက်ပါတယ်။ဒီကြောင့်ဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားတာရှုစားနာစင်ပါရှင
်။ကရင်ပြည်နယ်မှာနေထိုင်သူတန်းခွဲကျော်ရှိတယ်လို့2014လူဦးရေစရဲမှာဖော်ပြထားပေမဲ့တပြည်လုံးမှာရှိတဲ့ကရင်လူဦးရေဟာနားတန်းကျော်နိုင်တယ်လို့ခန့်မှန်းကြပါတယ်။မွန်ပြည်နယ်တနင်္လာရီအေယာဝတီရန်ကုန်နဲ့ပဲခူးတိုက်မှာလဲကရင်တွေရှိပါတယ်ထိုင်းမြန်မာနယ်စပ်နဲ့ထိုင်းနိုင်ငံထဲမှာအခြေစိုက်တဲ့ကရင်တွေလည်းရှိပါတယ်အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကိုရောက်သွားတဲ့ကရင်တွေလည်းရှိပါတယ်ဒါကြောင့်ခံယူချက်အမျိုးမျိုးရှိကြပါတယ်ကရင်အမျိုးသားအစည်းအရုံး KNU ရဲ့လက်နက်ကင်တော်လှန်ရေးမှာကရင်အားလုံးပါဝင်ကြတာမဟုတ်ပါဘူးဒါပေမဲ့ KNU ဟာမိမိထိန်းချုပ်တဲ့နေမြေမှာပညာရေးကျန်းမာရေးနဲ့လူမှုရေးဝန်ဆောင်လုပ်ငန်းတွေကိုဆောင်ရွက်ပေးနိုင်တာမို့ဩဇာညောင်းတယ်လို့ပြောနိုင်ပါတယ်စစ်ကောင်စီကိုဆန့်ကျင်ရမှာရွေရွချင်းတူတဲ့ကရင်နဲ့ဗမာလက်နက်ကင်တွေပေါင်းစည်းနိုင်မဲ့အလားအလာကို AP လ9ရက်နေ့ထုတ် Simpson Center စာရမှာအမျိုးသမီးသူတည်သည်ရှိုးနန်လောင်းကအသေးစိတ်တင်ပြထားပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ Federal နိုင်ငံတည်ထောင်ရေးကိုအတိအလင်းအရင်ဆုံးထောက်ခံသူဟာ KNU ဖြစ်ပါတယ်
စစ်ကောင်စီဆန့်ကျင်တဲ့ခုခံရေးစစ်ပွဲဆင်နွှဲနေတဲ့ပြည်သူပြည်သားတွေဟာ KNU ကိုယုံကြည်လာကြတယ်လို့ဆိုပါတယ်။ KNU လက်နက်ကင်တိုက်ပွဲဆင်နွှဲလာတာ83နှစ်ရှိနေပါပြီ။ကရင်ပြည်နယ်မွန်ပြည်နယ်တနင်္သာရီနဲ့ပဲခူးတိုင်းတွေမှာနေထိုင်သူ8000လောက်ဟာ KNU ဩဇာခံတွေဖြစ်ကြပြီး KNU ရဲ့ထိန်းချုပ်မှုအောက်မှာအနည်းဆုံး3000ကျော်ရှိပါတယ်။ KNU နယ်မြေကိုကော်တူးလေလို့ခေါ်ပြီးခရိုင်ခုနှစ်ခုနဲ့ဖွဲ့စည်းထားပါတယ်။ပညာရေးအုပ်ချုပ်ရေးတရားရေးစသဖြင့်ဌာနပေါင်း14ခုရှိပါတယ်။ကိုယ်ပိုင်အုပ်ချုပ်ရေးအကောင့်ထဲပေါ်နိုင်စွမ်းရှိကြောင်းလက်တွေ့ပြသတာဖြစ်ပါတယ်။ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုတန်ဖိုးထားတဲ့ KNU ဟာစစ်ကောင်စီနဲ့ဆွေးနွေးမှာမဟုတ်ပါဘူး။အပြည့်ရအဖွဲ့တွေ6နှစ်ဆွေးနွေးခဲ့ပေမဲ့အချင်းကြီးဖြစ်ခဲ့တာကို KNU ကသဘောပေါက်ပါတယ်။
ဒါပေမဲ့ဆွေးနွေးပွဲကြောင့်အပြစ်ရတာကိုလိုလားတဲ့အုပ်စုနဲ့မလိုလားတဲ့အုပ်စုဆိုပြီးကွဲပြားသွားပါတယ်စစ်ကောင်စီစန့်ကျင်ရေးကြောင့်ဒီအုပ်စုတွေရပ်တည်ချက်ပြောင်းလဲလာနိုင်ပါတယ်ဒီနေရာမှာ KNU NLD ဆက်ဆံရေးကိုလေ့လာသင့်ပါတယ်မြန်မာအစိုးရကြီးစိုးတဲ့ NLD နဲ့တိုင်းရင်းသားလက်နက်ကိုင်တွေအကြားတင်းမာမှုမပြေလည်မှုတွေရှိခဲ့တာမို့ KNU NUG ဆက်ဆံရေးမတည်ငြိမ်တဲ့အနေအထားမှာရှိပါတယ်စစ်အာဏာသိမ်းမှုကို KNU ကဆန့်ကျင်တွန်းလှန်တိုက်ခိုက်ပြီးပြည်သူ့ကာကွယ်ရေးတပ်တွေကိုစစ်တင်နှံပေးတဲ့အခါမှာအခြေအနေပြောင်းလဲသွားပါတယ်။ဖေဖော်ဝါရီလမှာတွေ့ဆုံဆွေးနွေးဖို့အပြစ်ရအဖွဲ့တွေနဲ့စစ်ကောင်စီကဖိတ်ခေါ်တာကို KNU ကပယ်ချလိုက်ပါတယ်။အမျိုးသားညီညွတ်ရေးအတိုင်ပင်ခံအော်မတီမှာ KNU နဲ့ NUG မဟာမိတ်ဖြစ်လာပါတယ
်။အမျိုးသားညီညွတ်ရေးအတိုင်ပင်ကော်မတီမှာ KNU နဲ့ NUG မဟာမိတ်ဖြစ်လာပါတယ်။စီအနာတိမ်မှုကြောင့်ကွဲပြားနေတဲ့ကရင်လက်နက်ကင်တွေပြန်လည်စုစည်းမဲ့လက္ခဏာတွေပြသလာတာတွေ့ရပါတယ်။ KNU တပ်ဖွဲ့ဘက်ကကူညီတိုက်ခိုက်နေသူတွေဟာ PDF တပ်ဖွဲ့တွေ DKBA တပ်ဖွဲ့ကခွဲထွက်လာသူတွေနေကြားစောက်တပ်ကခွဲထွက်လာသူတွေနဲ့ KNDO တပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်။စစ်ကောင်စီတပ်လက်အောက်ခံနေကြားစောက်တပ်ကခွဲထွက်ပြီး စစ်ကောင်စီကိုပြန်လည်တိုက်ခိုက်နေသူတွေရှိလာတာဟာထူးခြားမှုဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီစန့်ကျင်ရေးမဟာမိတ်ရေရှည်ခံမှုအတွက် KNU ရဲ့ဥတီချက်၃ရက်ကိုလက်ခံနိုင်ဖို့လိုပါတယ်။ကိုပိုင်အုပ်ချုပ်မှုအပိနိခံကရင်လူထုကို KNU ကကိုစားပြုမှု KNU ကိုသူထိန်းချုပ်ထားတဲ့နေမြေမှာတရားဝင်အစိုးရအဖြစ်အတိမတ်ပြုမှုစတာတွေကိုလက်ခံနိုင်ဖို့လိုတယ်လို့သူတေသည်ရှိုးနာလုံးကယူဆပါတယ
်စစ်ကောင်စီကိုပြက်ပြက်သားသား KNU ကဆန့်ကျင်နေတဲ့အကြောင်းရင်းဟာမအောင်မြင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအပေါ်မှာအခြေခံတယ်လို့ရှိုးနာလုံးကဆိုပါတယ်ဆွေးနွေးတဲ့နိုင်ငံရေးအရာအဖြစ်မရှာနိုင်တဲ့အတွက်တပ်မတော်နဲ့ KNU အကြယုံကြည်မှုတည်ဆောက်ဖို့ခက်ခဲလာပါတယ်တမရောဟာအယတ္တလက်အောက်မှာမနေလိုကြောင်းနဲ့ဖက်ဒရယ်စနစ်ကိုလက်မခံနိုင်ကြောင်းငြင်းချမ်းရေးဖြစ်စဉ်တွေကပြသနေတယ်လို့ KNU နဲ့ကရင်ပြည်သူတွေကယုံကြည်လာပါတယ်။ဒါကြောင့်စစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးဖို့ KNU ကငြင်းဆန်နေတာဖြစ်ပါတယ်။လွန်ခဲ့တဲ့စနစ်ကာလကိုကြည့်မယ်ဆိုရင်ဒီမိုကရေစီနဲ့ငြင်းချမ်းရေးကိစ္စတွေမှာတမရောဟာပြောသလိုမလုပ်တာအထင်ရှားတွေ့မြင်နေရပါတယ်။KNU ရဲ့ဥတီချက်တွေကိုအတိအမှတ်မပြုတဲ့တပ်မတော်ကို KNU ကဆွေးနွေးဖို့စိတ်ကူးမှာမဟုတ်ပါဘူးတပ်မတော်နဲ့ဆွေးနွေးလို့အကျိုးမရှိဘူးလို့ယူဆတာကြောင့် KNU ဟာဖက်ဒရယ်နိုင်ငံတည်ထောင်မဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့မဟာမိတ်လုပ်ဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်စစ်ကောင်စီစန့်ကျင်ရေးလှုပ်ရှားမှုကနေ KNU ရဲ့ရည်မှန်းချက်အကောင်အထည်ပေါ်လာမလားဆိုတာကိုတော့စောင့်ကြည့်ရပါလိမ့်မယ်ခင်ဗျာ
ကရင်မျိုးသားရေးနဲ့ຫນွေဦးတော်လှန်ရေးအကြောင်းဆိုတဲ့ခေါင်းစဉ်နဲ့သုံးသက်တင်ပြထားတဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကိုညံဝင်းအောင်ကအကူအညီတင်ဆက်ပေးကြတာဖြစ်ပါတယ်။တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမဲ့ရဲ့ကျန်းမာရေးကဏ္ဍမှာတော့ COVID-19 ပြန်ပြီးတော့အဖြစ်များလာတဲ့အချိန်မှာကိုခံအားမြင့်နိုင်တဲ့လုပ်ရက်တွေကိုပြောပြထားပါတယ်။COVID-19 ပြန်ပြီးတော့အဖြစ်များလာတဲ့အချိန်မှာကိုခံအားတွေမြင့်တင်ပြီးတော့ကာကွယ်နိုင်မှုနောက်အစာအသောက်အားစီးတွေနဲ့ဆက်ဆက်လှုပ်ဆောင်သင့်တာတွေရှိတယ်လို့အာဟာရပညာရှင်တွေကဆိုပါတယ်။ကိုရောစိတ်ပါခုခံအားကောင်းအောင်လို့ဘာတွေလှုပ်ဆောင်သင့်ပါသလဲဘာတွေရှောင်ကျဉ်သင့်ပါလဲဒီအကြောင်းကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကခေါနန်းတက္ကသိုလ်ကအပီပီဆိုင်ရာအစာအာဟာရဆိုင်ရာပါမောက္ခဒေါက်တာခင်မာချိုကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ထားတာရှုစားနာစင်ပါရှင်။
โอเคกมกะดอกเตอร์ชิมาจิโอครับเราอยู่อะคูโควิดเปลี่ยนผ่านมาได้เฉยมาโกกันฮาก้าวหมดเนาะอสาตอกတွင်เนี่ยဒီမစားနိုင်သူတွေအတွက် dietary supplements ခေါ်တဲ့ဒီဖြည့်စွက်အားစေတွေအကြောင်းပြီးခဲ့တဲ့ပတ်တွေကပြောပြီးมาဒီတစ်ပတ်တော့ဆင်မရေနောက်ထပ်လုပ်တင်တာတွေကိုပြောမှာမို့အဓိကဘာကနေစရှင်းပြခြင်းလဲဆင်မ
ဒီအစာတောက်ကိုစားတယ်အဲဒီ dietary supplement ကိုတောက်မယ်နောက်တစ်ချက်ကဆက်လက်တောက်တယ်လို့ဆိုလို့ရှိရင်အဲဒီလိုရာသီမှာဆက်လက်တောက်တာကိုရပ်နိုင်မယ်ဆိုရင်တော့ဖြတ်နိုင်မယ်ဆိုရင်ပိုကောင်းပါတယ်မြန်မာပြည်နေနဲ့ဆိုရင်ကွန်ဆာတဲ့ကိစ္စကိုလည်းလျှော့နိုင်တဲ့များလျှော့ပြီးတော့ဖြတ်နိုင်တဲ့များဖြတ်ကြမယ်ဆိုရင်ဒါအင်မတန်မှယောဂကာကွယ်ရာရောက်ပါတယ်နောက်ပြီးတော့ဒီ alcohol ပေါ့ကိုယ့်ရဲ့ socialization ရာ alcohol တောက်မယ်ဆိုရင်လည်းအကျဉ်းကိုလည်းလျှော့နိုင်တဲ့များလျှော့ပြီးရင်ပမာဏကိုလည်း moderation ပေါ့လျှော့နိုင်တဲ့များလျှော့နောက်တစ်ခုကကြတော့အချိန်ကိုပြည့်ဝအောင်အိပ်မယ်ခုနကရနေ9နာရီပြီးရင်ပုံမှန်လေ့ကျင့်ခန်းလေးကိုလည်းနေရီတိုင်းနည်းနည်းနည်းနည်းအများကြီးလုပ်စရာမလိုဘူး moderate နည်းနည်းလေးကိုဒါပေမဲ့ပုံမှန်တော့လုပ်ရမယ်နေရီတိုင်းအယူဝတ်နိုင်ရကလေးပုံမှန်လုပ်မယ်
။ဟုတ်ကဲ့ဆင်မဘလို့ကိုလက်လှရှားလေ့ကျင့်ခန်းမျိုးကိုအကြံပြုခြင်းလဲဆင်မရေ
။ကိုပါကိုဖြည်းဖြည်းလေးလမ်းလျှောက်မယ်။အပြင်ထွက်လမ်းလျှောက်အောင်ကြောက်လို့ရှိရင်လည်းအိမ်ထဲမှာနေပတ်ပြီးလမ်းလျှောက်မယ်။ဖြစ်နိုင်လို့ရှိရင်ပြေးတာမျိုးလေးတွေဖြည်းဖြည်းလေးပြေးတာမျိုးလေးတွေစပိန်စီလို့ရရင်စပိန်စီမယ်ရေကူးလို့ရရင်ရေကူးမယ်။ကိုမအိမ်မှာခြံထဲဝန်းထဲရှိလို့ဟို garden ထဲမှာလှုပ်လို့ရမယ်ဆိုရင်လည်းလှုပ်လို့ရှာရှာနေမယ်ပေါ့။ကျွန်တော်ရွာမှာနေတဲ့ရွာပြည်ရွာသားတွေဆိုတော့ကိုလက်လှရှားမှုကပြောမနေနဲ့လိုလာတဲ့ကိုပို့ပြီးတော့ဘဝကိုရုန်းကန်ရတဲ့အခါကျတော့ physical activity ကရှိပြီးသားလေ။အဲ့တော့နောက်တစ်ခုကဒါမြို့ပေါ်နေတဲ့လူတွေပေါ့ကမယ်ဆိုရင်လည်းကတာခုံတာဆိုလည်းဒါ physical activity ပဲအင်မတန်ကောင်းတယ်နောက်တစ်ခုကဖုန်းလေးနဲ့ YouTube နဲ့ကြည့်ပြီး aerobic exercise ပေါ့ခုံမယ်ကမယ်ခန္ဓာကိုယ်လှုပ်ရှားပြီးတော့ဒါကအရိုးတွေအစ်စ်တွေအကျောတွေကပုံမှန်လည်ပတ်ပြီးအလုပ်လုပ်နေအောင်လို့သွေး blood circulation တွေကောင်းအောင်ဆိုဒီလိုမျိုး regular exercise လေးရတယ်အနည်းဆုံးမိနစ်30ဖြစ်နိုင်ရင်တစ်နာရီပေါ့မနေ့နာရီဝယ်ညနေနာရီဝယ်လှုပ်ပေးတင်တယ်အဲ့လိုလှုပ်တော့မှလည်းဆူဆူကပြောတဲ့အစာအသောက်တွေနဲ့ဒီ healthy food intake အစာအသောက်စားတာနဲ့ခန္ဓာကိုယ်လှုပ်ရှားမှုနေရာသူက balance ညနေဖို့အရေးကြီးတယ်
ဟုတ်ကဲ့ဆင်မနောက်ထပ်ရောအရေးကြီးတာ
ဒီ physically နဲ့ mentally ကျမတို့က stress stress တွေစိတ်ဖိစီးမှုတွေအရင်ခံစားနေရတယ်အခုနှစ်နှစ်တောင်ကျော်ပြီပေါ့နော်ကကိုဗစ် -19 ဆက်ဖြစ်တရားဆိုတော့အဲ့တော့ဒီကာလကြီးမှာကျမတို့ကဒီစိတ်ဖိစီးမှုတွေကြောင့်မိသားစုချင်းမတွေ့ရတာအလုပ်တွေကျမတို့ဆိုလဲစာသင် teaching from home ပေါ့နော်အတုတေသနာတွေဆိုလဲပုံစံတွေပြောင်းပြီးတော့ခါရအဝေးကနေလောရတဲ့တုတေသနာတွေဒါမဖြစ်မနေမှာဈေးလူနာရင်းနဲ့လောရတဲ့တုတေသနာတွေဆိုဒီလိုမျိုးတွေပေါ့တငယ်ချင်းတွေလဲမိသားစုတွေတွေ့ချင်တိုင်းနဲ့တွေ့လို့မရခကြီးတွေလဲတွားချင်တိုင်းတွားလို့မရစိတ်ပိုင်းဆိုင်ရာချုပ်တဲမှုတွေရှိလာကြတဲ့အချိန်မျိုးမှာအများနဲ့အပြင်ထွက်လို့ရလို့ရှိရင်တဘာဝပတ်ဝန်းကျင်ကလေးလေးနဲ့တပင်တတော်တွေတမှာတွားလို့ဟာမျိုးလေးကအင်မတန်မှတင့်တော်တယ်ဒီ stress management တွေအဲ့တော့ပြေးတာလေးတောင်မှတပင်တတော်တွေရှိတဲ့နေရာမှာပန်းပင်လေးတွေရှိတဲ့နေရာမှာပြေးတယ်ဆိုရင်စိတ်ပိုင်းဆိုင်ရာလျှော့ချတဲ့အတွက်သူ့ရဲ့ခန္ဓာကိုယ်ကရုပ်ပိုင်းဆိုင်ရာကျန်းမာတယ်။ပတ်စံနဲ့ဝယ်ရတာလည်းမဟုတ်ဘူး။ကိုယ့်ကိုယ်ကိုစည်းကမ်းလေးလုပ်ပြီးတော့လေ့ကျင့်လိုက်တာပဲ
။ဟုတ်ကဲ့ဆရာမ။နောက်ရော
။နောက်တစ်ခုကတော့ကျမတို့ကမြန်မာလူမျိုးတွေဆိုတော့အခုဆိုရင်ဝါရင်းကာလာကြီးဆိုဥပုပ်တွေစောင့်ကြရတယ်။အဲ့တော့အနည်းဆုံးဖျားရှိခိုးပြီးတိုင်း15မိနစ်လောက်မိနစ်20လောက်ကလေးတရားထိုင်နဲ့ဝိပဿနာအားထုတ်တဲ့အလုပ်ကလေးကိုလုပ်မယ်ဆိုလို့ရှိရင်အင်မတန်မှကုသိုလ်လေးရဒီစိတ်ပိုင်းဆိုင်ရာလည်း stress management နဲ့လုပ်ပြီးသားဖြစ်စိတ်ဖိစီးမှုပြီးရင်ကျန်းမာရေးအတွက်လည်းကောင်းဆိုအတကယ်အကျိုးရှိတယ်။အနည်းဆုံးခဏလေးထိုင်ကြည့်လိုက်15မိနစ်လောက်ဒီအယုံဆိုင်ပြီးတော့နောက်တစ်ခုကတော့ခနာကို music ကလေးနဲ့ငိတ်ငိမ်လေးပေါ့ယောဂလုပ်တာပေါ့ဒီနေ့ကဘာမှခက်စားလာတယ်ဆိုတော့ကိုက meditation မလုပ်နိုင်သေးရင်ယောဂကိုပထမ step နေနဲ့အရင်လုပ်ကြရတယ်။အဲအဲ့ကနေမှ concentration စိတ်စုစည်းမှုကအယုံကအရန်ကိုမြင့်လာတယ်ဆိုရင်တော့15မိနစ်မိနစ်20အဲ့ဒီကနေနာယူဝက်အဲ့ဒီကနေတနာယီဒီလိုမျိုးတရားထိုင်ပြီးတော့ဝိပဿနာတရားမှတ်တဲ့အလုပ်ကလေးလုပ်မယ်ဆိုရင်အရန်ကိုတင့်တော်တယ်။ဘာလို့လဲဆိုတော့ covid ကာလမှာကျမတို့ဒီအသက်ရှူတဲ့လက်ကျင်ကန်းတွေအများကြီးလုပ်ခိုင်းတယ်။ဘာလို့ဆိုသူရဲ့ကြွက်သားတွေနဲ့အရိုးတွေအတွက်ကသူကဓာရီတမ်းမှာပေါ့အသက်ရှူမှာအောက်ဆီဂျင်ကိုလေးတွေကိုရှူသွင်းပေးမှာမနေ့ကဆိုရင်ကျမတို့တိုင်းပြည်မှာကျမရဲ့မိတ်ဆွေတွေတငယ်ချင်းတွေဆွေမျိုးတွေကအောက်ဆီဂျင် drop ဖြစ်သွားပြီးတော့ဘဝကိုဆုံးသွားကြတဲ့လူတွေမရေတော့မတွေ့နိုင်ပါဘူးတကယ်ကိုဝမ်းနည်းတယ်အခုဆိုရင်အဲ့တော့ဒီလိုမျိုးတွေမဖြစ်ရလေအောင်ကိုကလှုပ်တင်လှုပ်ထိုက်တာစားတင်စားထိုက်တာဒီလိုမျိုး exercise ဆိုတာကိုယ့်ရဲ့ကြွက်သားတွေကဒီတိုင်းမနေဘူးဒါတွေကအလုပ်လုပ်လက်ကျင်ခံလုပ်ပြီးမှ stress တွေမရှိပါမှကြွက်သားတွေကလည်းကျန်းမာမှာဖြစ်မယ်အရိုးတွေပေါ့နော
်ဟုတ်ကဲ့ဆရာမနောက်ဆုံးအနေနဲ့ရော
အထူးသဖြင့်ပေါ့နော်ကျမတို့မိသားစုတစုကိုကြည့်မယ်ဆိုရင်ကိုဝင်ဆောင်နေတဲ့အမျိုးသမီးဆိုရင်အရန်အရေးကြီးတယ်။ तू ကနှစ်ဘဝစာ၊ तू ဘဝနဲ့ဗိုက်ထရီရင်သွင်းငယ်လေးရဲ့ဘဝစာအတွက်ကိုရုံးကန်နေရသူကအသက်ရှင်အောင်စူးစမ်းနေရတာဖြစ်တဲ့အတွက်ကိုဝင်ဆောင်နေတဲ့အမျိုးသမီးရှိရင်ဒါမှမဟုတ်ရင် note တိုက်နေတဲ့မိခင်ကလေးတယောက်ကို note တိုက်တယ်ဆိုဒီကလေးလေးရဲ့အသက်နှစ်နှစ်ပြည့်တဲ့အထိ note တိုက်ရမှာဖြစ်တဲ့အတွက်အဲ့တော့အဲ့ဒီတည်တန်းတော့မှာကိုဝင်ဆောင်ကာလာရဲ့ကလေးကို note တိုက်တဲ့ကာလာရဲ့သူတို့ကိုတကယ်ကိုနံပါတ်1ဦးစားပေးရမယ်လူတွေအဖြစ်နဲ့ဒါကျမတို့ကသတ်မှတ်ထားတယ်။အရေးအကြီးဆုံးပုဂ္ဂိုလ်အဖြစ်နဲ့အခုအစားအသောက်နဲ့ပတ်သက်လို့အိတ်ချိန်နဲ့ပတ်သက်လို့သူတို့ရဲ့အနေထိုင်မှုနဲ့ပတ်သက်လို့အခုကျမပြောသွားတဲ့ဒီအကြံပြုချက်ကလေးတွေကိုဦးစားပေးပြီးတော့ပံ့ပိုးပေးကြပါလို့အဲ့တော်မှသာလျှင်မိခင်လည်းကျမ်းမာကလေးလည်းကျမ်းမာရင်မိခင်စီကထွက်တဲ့ note ကိုပြီးခုန်ရတယ်ဒီကလေးကလည်းကျမ်းမာတယ်ကျမ်းမာရင်လည်းညှို့တဲ့ note ကိုဆွဲရရင်ဒီကလေးကဘဝတခြားလုံးအင်မတန်မှအင်မြူကောင်းပြီးတော့ကိုငါးအားတွေကောင်းပြီးတော့ဖွံ့ဖြိုးတိုးတက်မှုတွေပုံမှန်ခေါင်းခါချစ်လက်အုံနောက်အကုန်ပုံမှန်တွေဖွံ့ဖြိုးပြီးတော့ဘဝအတွက်အင်မတန်မှကောင်းမွန်တဲ့လောကကြီးအတွက်အင်မတန်မှတန်ဖိုးရှိတဲ့ရင်သွေးငယ်လူငယ်လေးတယောက်အနာဂတ်ကခေါင်းဆောင်လေးတယောက်ဖြစ်လာဖို့အတွက်ဒါအင်မတန်မှအခြေခံကြတဲ့အချက်ကြီးဆိုတာဒါကုလသမဂ္ဂရဲ့ Sustainable Development Goals မှာကိုဒါတွေကိုဥတည်ချက်ပေးပြီးတော့ဒါတွေသင်ပေးတယ
်ဟုတ်ကဲ့ဆရာမဒီနေရာမှာကျွန်တော်မမေးမိတဲ့တခြားအရေးကြီးတာပေါ့
အခုဆိုလို့ရှိရင်ကျမတို့ Omicron ရဲ့ Sub Variants နောက်ထပ်ထပ်ပြီးမျိုးကွဲလေးဖြစ်တဲ့ BA4 နဲ့BA5 ဆိုတာတဖြည်းဖြည်းနဲ့များလာတယ်ဖြစ်စပြီးတော့ဒီလိုလားကူးလာပြီးမြန်နဲ့လာလို့ဖြစ်နေတာပေါ့ကျမတို့ဒီမှာတော့ဒါအများကြီးရှိတယ် positive case တွေများလာတယ်အဲ့တော့ဒါတွေအားလုံးကိုကာကွယ်ဖို့အတွက်စစကကျမပြောသလိုပေါ့ဒီကျမရင်းနဲ့ညီညွတ်အောင်နေထိုင်စားတော့တယ်ကိုယ်လက်လှုပ်ရှားမှုလုပ်တယ်စိတ်ဖိစီးမှုမရှိအောင်လုပ်တယ်အဲ့တော့ဒီမှာဆိုရင် New York City မှာဆိုလို့ရှိရင်နှစ်ခါပြန်ဖြစ်တယ်လူသုံးခါပြန်ဖြစ်တယ်လူလေးခါတော့ပြန်ဖြစ်တယ်ကဲအားလုံးက vaccine တွေလည်းထိုးထားတယ်ဒါပေမဲ့ဘာဖြစ်လဲ careless ပေါ့ခုလိုလိုက်နာရမယ်စီမီစီကန်တွေကိုမလိုက်နာဘူးကျမကြီးနဲ့ညီညွတ်အောင်မစားတော့ဘူးအနေထိုင်ကိုမလိုက်နာဘူး mask မတက်ဘူး social distancing မလုပ်ဘူးတွားမယ်လာမယ်ဆိုတော့လေးကပြန်တော့ပြန်ပြီးတော့ positive case ဖြစ်တယ်အဲ့တော့ဒီ delta ကအရန်ပြင်းထန်နေအခု omicron ကြတော့သူ့လောက်မပြင်းထန်ဘူးပြင်းအားဟိုယောဂကန် symptom တွေကဒါပေမဲ့သူကကြတော့ပြန်လှန်တာအရန်မြန်နေသူကအရန်မြန်နေဆိုတော့ကျမတို့ကလုံးဝ0ဘာမှတစ်ခါဘူးမှ positive မဖြစ်ဘူးတဲ့လူကျမဆိုရင် mask ကိုတက်တယ်တက်တယ်အဲ့တော့လက်စေးတာကတော့ပြောမနေတော့ဘောเนาะဒီ social distancing ကလည်းလုံးဝလိုက်နာတယ်မဖြစ်မနေသွားရမယ်အခမ်းအနားမျိုးပဲသွားတယ်တုံတောင်လုံးဝမသွားတော့ဘူးဘယ် social activity ဘယ် social မှမသွားတော့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်မ
ကယောဂကိုဗစ်ပြန်ပြီးတော့အဖြစ်များလာတဲ့အချိန်မှာကိုခံအားမြင့်ပြီးတော့လှုပ်ဆောင်တဲ့အချက်တွေကိုပါမောက္ခဒေါက်တာခင်မောင် ချို့ကိုဆက်သွယ်မေးမြန်းပြီးတော့ကိုဝင်းမင်းကအစီအစဉ်တင်ဆက်ပေးခဲ့တဲ့ကျမကြီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။တိုင်းရင်းဒေသကနောက်ဆုံးအဖြစ်အပျက်တွေကို FEB ကတိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတန်ရင်သားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့UWSA ဝါတပ်ဖွဲ့ NDAA မိုင်းလာတပ်ဖွဲ့နဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီတို့စစ်ကောင်စီရဲ့ငင်းချင်းကြီးဆွေးနွေးပွဲစုပေါင်းတွားရောက်ကြဖို့အတွက်ပန်ဆန်းမြို့မှာတွေ့ဆုံဆွေးနွေးကြမယ်တဲ့တင်ရခိုင်ပြည်နယ်ရဲကကျောင်းသူကျောင်းသား၁၁ယောက်ဟာစစ်တပ်ကသူဝင်ခွင့်လျှောက်လွှာတွေကိုအချိန်မီမရတဲ့အတွက်ဖြေဆိုခွင့်မရလိုက်ဘူးဆိုတဲ့တင်လွှာတွေတင်းမှာတော့ကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့တရင်၁၄နံမြေရဲကတပ်စခန်းကုန်းဆုတ်ပေးလိုက်ရတဲ့အကြောင်း KIA တဲ့နဲ့ပြန်ကြားရေးတာဝန်ခံနဲ့ဆက်သွယ်မင်းရဲ့ချက်တွေကိုနားဆင်ကြရမှာပါရှင
်ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရော့ဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်တပ်ကဒုတိယအကြိမ်ငြိမ်းချမ်းဆွေးနွေးရေးအတွက်ကမ်းလှမ်းချက်ကြောင့်စုပေါင်းတွားရောက်တွေ့ဆုံဖို့ UWSA ဝါတပ်ဖွဲ့ NDAA မင်္ဂလာတပ်ဖွဲ့နဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီတို့ဟာစက်တင်ဘာလ16ရက်နေ့မှာပန်းဆန်းမြို့မှာတွေ့ဆုံဆွေးနွေးကြမယ်လို့သိရပါတယ်စစ်ကောင်စီအကြီးအကဲနဲ့စက်တင်ဘာလ23ရက်နေ့မှာတွေ့ဆုံဖို့စီစဉ်ထားကြပေမဲ့မတွေ့ဖြစ်ခဲ့ဘဲနဲ့2008ဖွဲ့စည်းပုံဇယားတင်တဲ့နှစ်ပြင်ဆင်ရေးအတွက်အဖြေရဖို့ပန်းဆန်းမှာနေရကြဆွေးနွေးမှာဖြစ်တယ်လို့သိရပါတယ်။နေပြည်တော်ကိုတော့ဘယ်နေ့သွားမယ်ဆိုတာမသိရသေးပါဘူး။ငင်းချိုင်းဆွေးနွေးဖို့ပို့ချုပ်မှုကြီးမြောင်းလိုင်းဘက်ကပထမအကြိမ်ဖိတ်ခေါ်မှုမှာ UWSA ဝါတပ်ဖွဲ့ကမေလ29ရက်နေ့မင်္ဂလာတပ်ဖွဲ့ NDAA ကဇွန်လ9ရက်နေ့နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကဇူလိုင်လ2ရက်နေ့တို့မှာပထမအကြိမ်သွားရောက်တွေ့ဆုံခဲ့ပြီးဖြစ်ပါတယ်။
ရှမ်းပြည်နယ်လူမျိုးပေါင်းစုံလွတ်မြောက်ရေးအဖွဲ့ရလလဖရဲ့ပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒီတာစီဆိုင်မြို့နယ်တဲကဗဟုဌာနချုပ်နေရာနောင်ထုပ်ဒီတာကစစ်ကောင်စီရဲ့တပ်စခန်းတစ်ခုတပြိုင်တည်းတိုက်ခိုက်ဖျက်ဆီးခံလိုက်ရတယ်လို့ဒီတာခန့်တွေကပြောပါတယ်စက်တင်ဘာလ12ရက်နေ့မနေ့9နာရီအချိန်ခန့်ကနောင်ထုပ်ဒီတာရွာသိအရှိဖက်ရှိပွန်ချောင်းတရာအစင်းကစစ်ကောင်စီတပ်ရဲ့စခန်းနဲ့နောင်ထုပ်ရွာသိတောင်ဖက်ကလားလန်းကြီးရွာရှိစစ်ကောင်စီစခန်းကုန်းတို့ကိုညီငွတ်တော်ရှမ်းတောင်ဖက်ဒရယ်တပ်ပေါင်းစု USSFU မှဝင်ရောက်တိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့အဲ့ဒီအဖွဲ့ကထုတ်ပြန်ထားပါတယ်နောင်ထုပ်စခန်းသိမ်းစစ်စင်ရေးက USSFU တပ်ပေါင်းစုရဲ့ရှမ်းတောင်အတွက်ပထမဆုံးစစ်မျက်နှာဖွင့်ခြင်းဖြစ်တယ်လို့အဖွဲ့တာဝန်ရှိသူကပြောပါတယ်
ကရင်အမျိုးသားစီယုံ KNU ထိန်းချုပ်နယ်မြေတပ်မဟာတုံမုံမြို့နယ်မှာဝင်ရောက်တပ်ဆွဲနေတဲ့စစ်ကောင်စီတပ်ကကြေးရွာ၃ရွာကိုအတ္တမပြောင်းရွှေ့ခိုင်းပြီးချိန်ချောက်နေတာကြောင့်ဒေသခံလူထုတွေပြောင်းရွှေ့နေရပါတယ်။မုံမြို့နယ်မှာဝင်ရောက်တပ်ဆွဲနေတဲ့စစ်ကောင်စီတပ်ကဘူကြီးစရာလင်းကတမခေါနဲ့တောင်စုရွာကဒေသခံရမိယဖတွေကိုခေါ်ယူပြီးပြောင်းရွှေ့ခိုင်းနေတယ်လို့မပြောင်းရင်ရွာကိုမိရှို့မယ်ဆိုပြီးချိန်ချောက်တာကြောင့်တမခေါရွာကဒေသခံ၃ရွာကြောပြောင်းရွှေ့နေကြရတယ်လို့တရားခံတယောက်ကပြောပါတယ်။တောင်စုရွာမှာတော့ KNU ဖက်ကဆက်နေခိုင်းတာကြောင့်ဒေသခံတချို့ဟာရွာမှာဆက်နေကြတယ်လို့ဒေသခံကရင်လူမှုရေးရအဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်။စက်တင်ဘာလ23ရက်နေ့တုန်းကလည်းနောင်ကုန်းရွာမှာစစ်ကောင်စီတပ်အင်အား20လောက်ဝင်လာပြီးရွာမှာနေထိုင်နေတဲ့သူတွေအလုံးကိုပြောင်းရွှေ့ခိုင်းတာလည်းရှိပါတယ်။
ရခိုင်ပြည်နယ်ကကျောင်းသားကျောင်းသူ၁၁ယောက်ဟာစေတက္ကသိုလ်ဝင်ခွင့်လျှောက်လွှာတွေကိုစားတိုက်ကအချိန်မီမပူပေးတဲ့အတွက်ဖြေဆိုခွင့်မရလိုက်ဘူးလို့သိရပါတယ်။တက္ကသိုလ်ဝင်နှန်းစာမျိုးပွဲကိုဂုံထူး၆ပါးသားနဲ့အောင်မြင်ခဲ့တဲ့ယတိတောင်မျိုးကမခင်ခင်စော်မှာစေတက္ကသိုလ်ဝင်ခွင့်လျှောက်လွှာကိုဩဂုတ်လ31ရက်နေ့ကလေးကစားတိုက်ကပို့ထားပေမဲ့ယတိတောင်စားတိုက်ကအချိန်မီပြန်မပူပေးတဲ့အတွက်ဖြေဆိုခွင့်မရလိုက်တာဖြစ်တယ်လို့ကာယကံရှင်ကပြောပါတယ်။အလားတူဂုံထူး၄ပါးသားနဲ့အောင်မြင်ခဲ့တဲ့ရံပြဲမျိုးနဲ့ကျောင်းနေမှာ ောင်ရွာကမောင်စောထက်ပိုင်မောင်ဖုံးမြင့်နိုင်တို့အပြင်မေပုံမြို့နယ်ကန်းတောင်ကြီးကြောက်တော်ဘူးသီးတောင်နဲ့တခြားမြို့တွေကចောင်းသားတွေကိုလည်းမြို့နယ်စားတိုက်တွေကအချိန်ပြီးပြန်မပူပေးတာကြောင့်ဖြည့်ဆူခွင့်မရခဲ့ကြပါဘူးအခုတော့ပြန်လည်ဖြည့်ဆူခွင့်ရဖို့အတွက်အတနာခံစားတင်ဖို့ရန်ကုန်ကိုရောက်ရှိနေတယ်လို့သူတို့ကကူညီပေးနေတဲ့ကြောက်ဖြူမြို့ခံတယောက်ကပြောပါတယ်
ချင်းပင်နယ်တောင်ပိုင်းပလောဝမြို့ပေါ်ကိုစစ်ပေးတိမ်းရှောင်လာတဲ့ချင်းအမျိုးသမီးတယောက်ကလတံမြစ်ထဲခုန်ချပြီးကိုကိုကိုအဆုံးစီရင်တဲ့ဖြစ်ရပ်တစ်ခုစက်တင်ဘာလပထမပတ်ကဖြစ်ပွားခဲ့တယ်လို့သိရပါတယ်။အဆုံးစီရင်သွားတဲ့အမျိုးသမီးကဩဂုတ်လကုန်ပိုင်းကအပေါင်သားကျေးရွာနားမှာရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်ဖွဲ့အကြမ်းကတိုက်ပွဲကြောင်းပလောဝမြို့ပေါ်ကိုထပ်ပြေးတိမ်းရှောင်လာပြီးတော့ဆိုင်ကလုံးစင်နာမှာစစ်ပေးရှောင်နေသူအသက်46နှစ်အရွယ်ဒေါ်မလာဆိုသူဖြစ်ပါသူမဟာစက်တင်ဘာလ6ရက်နေ့ညကဆိုင်ကလုံးစန္နာကနေထွက်သွားပြီးတဲ့နောက်ပျောက်ဆုံးသွားခဲ့ရာကနေစက်တင်ဘာလ10ရက်နေ့မှာတော့ကြောက်တော်မျိုးအနီးတင်းမော့စိတ်မှာသူ့ရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့ကြတာလို့ဆိုင်ကလုံးစန္နာကစစ်ပေးရှောင်နေတဲ့အပေါင်သားဒေသခံတဦးကပြောပါတယ်
မွန်ပြည်နယ်အတွင်းတိုက်ပွဲတွေမရှိပေမဲ့ပြစ်ခတ်တပ်ဖြတ်မှုတွေမကြာခဏဖြစ်ပွားနေပြီးရေးမြုပ်နယ်အစင်ကြီးရွာသားတပ်ပုံစရာတယောက်ဖြစ်တဲ့ကိုဖူးစီဆိုတဲ့လူလဲစက်တင်ဘာလ23ရက်နေ့ကတနက်ဖြန်ပြစ်တက်ခံလိုက်ရပါတယ်ရေးမြုပ်လေရင်ကွင်းဟောင်းအနီးမှာတနက်နဲ့ပြစ်ခတ်ခံရပြီးပွဲချင်းပြီးတည်ဆုံသွားတဲ့ကိုဖူးစီဟာပြီးခဲ့တဲ့ဖေဖော်ဝါရီလ3ပိုင်းမှာရေး PDF အဖွဲ့ပြစ်ခတ်တပ်ဖြတ်ခဲ့တဲ့အစင်ကြီးရွာအုတ်ချုပ်ရေးမှူးဟောင်းဦးမောင်မြင့်ရဲ့သားဖြစ်တယ်လို့သိရပါတယ်ကိုဖူးစီကိုရေးဘလူးအဖွဲ့ကပြစ်တက်ခဲ့တာဖြစ်တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဘီလမြုပ်နယ်ထဲမှာစက်တင်ဘာလ10ရက်နေ့မှာတော့တပြည်နေရွာကဦးအောင်စက်တင်ဘာလ10ရက်နေ့မှာတော့စစ်တပ်အငိမ့်စားဘူမူလှဝင်းသိန်းတို့ပြစ်ဒဏ်ခံခဲ့ရပြီးစစ်ကောင်စီတရင်ပေးတလန်ဆိုပြီးတတ်မှတ်ခံထားရသူတွေကိုဒေသခံ PDF အဖွဲ့ကပြစ်ခတ်တပ်ဖြတ်တာတွေဆက်လက်လှုပ်ဆောင်နေတယ်လို့သိရပါတယ်
ဥဆက်ပြီးတည်င်းလွာတွေကိုတင်ဆက်ပြီးသွားမှာပါကချင်ပြည်နယ်ဖကတ်မြို့နယ်အတွင်းကကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့တပ်ရင်း14ဘက်ကိုစက်တင်ဘာလ12ရက်နေ့မနက်ပိုင်းကစစ်ကောင်စီဟာဂျက်တိုက်လေယာဉ်တွေအပြင်မြေပြင်ထိုးစစ်တွေနဲ့ပါဘုံကျဲတိုက်ခိုက်ခဲ့ပြီးနောက်စခန်းကိုသိမ်းပိုက်လိုက်ပါတယ်ဒီအချိန်နေနဲ့ပတ်သက်ပြီးတော့ KIO ရဲ့တည်င်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကိုကျွန်မအမီကဆက်သွယ်မေးမြန်းရမှာတော့အခုလိုမျိုးစပြောပါတယ်
အဘက်ကအခြေအနေကတော့ကျွန်တော်တို့တက်ချင်းစစ်လေးနေနေဖြစ်ပါတယ်အဲ့ဒီနေနေမှာရှစ်တန်းကပေါ့နော်တက်ခွဲယုံစိုက်ထားတဲ့နေရာဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့တိုက်နေယုံစိုက်ထားတဲ့နေရာဖြစ်ပါတယ်အဲ့ဒါချစ်သူစုဘက်ကနဲ့ဒီနေပင်ကနဲ့တက်လာတဲ့ဒီရန်သူတွေပေါ့နော်အဘက်ကနဲ့တက်လာတာရှိတယ်နောက်တစ်ခုရှိတာကတော့လေကြောင်းကနဲ့တိုက်လေကြောင်းကနဲ့တနင်္ဂနွေလောက်ရောက်လို့ရတာပေါ့ Jet Fighter တို့ Helicopter တို့နဲ့တိုက်ပြီးမှရှင်းရှင်းနဲ့ပြန်တက်လာတာဆိုတော့အဲ့ဒီနေရာမှာတော့ကျွန်တော်တို့ကတော့မရှိဘူး
။ဒါဆိုရင်စစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေကအဲ့ဒီစခန်းကိုတိုက်ပွဲမဖြစ်ဘဲနဲ့လာပြီးတော့တင်းသွားတယ်ဆိုတဲ့သဘောမျိုးလားရှင
့်။လက်ရှိချိန်မှာတော့ကျွန်တော်တို့မရှိဘူး။ညာတော့ရှိတယ်။ကျွန်တော်တို့ပြောင်းသွားတာတော့လည်းတော့ကြာသွားပြီ။ဆိုတော့ကျွန်တော်တို့လည်းတိုက်ပွဲလည်းမဖြစ်ဘူး။အဲသူတို့တော့ရောက်တော့ရောက်တာပေါ့။ရောက်ပြီးမှသူတို့ကပြန်ခောက်သွားတာ၊ပြန်ဆုတ်သွားတာ။အဲ့လိုအနေထားပဲရှိပါတယ်။အဲကျွန်တော်တို့လည်းမရှိဘူး။မရှိဘူးဆိုတော့ခုခံတိုက်ပွဲတွေလည်းဘယ်သူနဲ့မှမဖြစ်တဲ့သဘောမျိုးဖြစ်ပါလေ။
อ๋อโอเคရှင်ဆိုတော့အဲ့ဒီစခန်းကုန်းမှာက KIA တပ်ဖွဲ့တွေရောဘာကြောင့်ရှိမနေတော့တာလဲဟိုအဲ့ဒီမှာမရှိတော့တာရောကြာပြီလားရှင
်အဲ့ဒီပတ်ဝန်းကျင်မှာသူတို့လည်းစိတ်အင်အားတွေစုထားမှာတိုးထဲမှာဝန်တာလည်းကြာပြီဆိုတော့သူတို့လည်းအဲ့ဒီစခန်းရှိတဲ့ဘက်မှာစစ်ကြောင်းတက်ဖို့စီစဉ်တာလည်းကျွန်တော်တို့လည်းတရင်တာကြားထားတာနောက်တစ်ခုရှိတာတော့ကျွန်တော်တို့လည်းကျောင်းဘုလည်းစီစဉ်တော့ရှိထားတာဖြစ်ပါတယ်အမြန်ပါတော့အဲကြောင့်ကျွန်တော်တို့လည်းစောကြီးရနဲ့ရွှေ့ထားတာပေါ့ကျောင်းထားတာဖြစ်ပါတယ
်အခုစစ်တပ်နဲ့ပြည်သူ့စစ်အဖွဲ့တွေကတင်ပိုက်လိုက်တဲ့ KIA တပ်စခန်းဟာတနိုင်းပြည်လိုလမ်းမပေါ်ကစတူးစွကျေးရွာနားမှာရှိတာဖြစ်ပါတယ်ဒါကြောင့်စတူးစွရွာတဲ့ဒီတိုက်ပွဲတွေဖြစ်ပွားလာမှာကိုစိုးရိမ်ပြီးရွာသားတွေကတော့မြစ်ကြီးနားမြို့ဘက်ကိုတိုက်ပွဲဆောင်သွားကြသူတွေလည်းရှိတယ်လို့စတူးစွဒေသခံအမျိုးသားတယောက်ကပြောပါတယ်ရှင်ဆီအနာရှင်စနစ်ဆက်ကျင်တော်လန်နဲ့မြမနွေဦးတော်လန်ကြီးမှာတချင်းအဖြစ်တိုက်ပွဲဝင်နေတဲ့ချင်းအစိုးရရေဘက်ကဖန်နန်းရဲ့စစ်ဘေးဒုက္ခသည်တွေကိုကူညီထောက်ပံ့ပေးမဲ့အစီအစဉ်ကိုဒီနှစ်ကုန်ပိုင်းမှာစတင်တော့မယ်လို့သိရပါတယ်ရေဘက်ကဖန်နန်းဆိုတာဘာလို့လဲသူလုပ်မဲ့အစီအစဉ်အကြောင်းကိုရောဘက်ကစူးစီးထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ရေဘီကာဖန်နိုင်ဟာမြန်မာနိုင်ငံကစစ်ဘေးရှောင်ပြည်သူတွေအထူးသဖြင့်ချင်းစစ်ဘေးရှောင်တွေအများစုနေထိုင်ကြတဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုတွားရောက်ပြီးစစ်ဘေးရှောင်တွေရဲ့လူအချက်တွေကိုကူညီဖို့ပြင်ဆင်လျက်ရှိပြီးလာမယ့်အောက်တိုဘာလကုန်ပိုင်းမှာသူ့ရဲ့ The Compassion Project ကိုစတင်နိုင်မယ်လို့သိရပါတယ်။သူ့ရဲ့မီဇိုရမ်ပြည်နယ်စစ်ဘေးရှောင်ကူညီရေးခရီးစဉ်နဲ့ပတ်သက်ပြီးရေဘီကာဖန်နိုင်ကယခုလိုချင်းပါတာစကားနဲ့ပြောပါတယ်
Project Tarragon they don't a project mean to the compassion project
the ari project ga ro the compassion project lo name pay tha ba de di project ya jama le sit be shaung le si ma ta la la akuni pay ne voluntary ne twa ni ma ba di project ma mai swe ro akuni wi amyai lo at ba de di project ma ro uti jet twi ya amyai shi de prathama a ni ne jama yi ku da mu ri lo me kle ri twa lo at de awit the ri naw pi lo sa na yik ka twa akuni pay twa ma ba ကျမကြီးဆွေးနွေးပွဲတွေလည်းလုပ်သွားဖို့စီစဉ်ထားပါတယ်
။သူရဲ့ခရီးစဉ်ကို The Compassion Project လို့နာမည်ပေးရတဲ့အကြောင်းရင်းကတော့ဘယ်အရာပဲလုပ်လို့ဘုရားစီကလာတဲ့ချစ်ချင်းမေတ္တာနဲ့သူတပါးကိုပြန်လဲအမှုထမ်းစီခြင်းတဲ့သဘောဖြစ်တယ်လို့ဆိုပါတယ်။ Rebecca Fanai လို့လူသိများတဲ့ Rebecca Fanai ဟာချင်းပြည်နယ်ဖလန်းမြို့မှာမွေးဖွားပြီးစကိုင်းတိုင်းကလေးမြို့မှာကြီးပင်းခဲ့ပြီးတော့မိသားစုနဲ့အတူအမေရိကန်ပြည်ထောင်စုကို2012ခုနှစ်မှာပြောင်းရွှေ့သွားခဲ့ကြတာပါ။သူမဟာအမေရိကန်ပြည်ထောင်စုမှာ Bachelor of Science in Nursing ဘွယ်ကိုရရှိထားသူလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆင်အနာသိမ့်မှုဖြစ်ပွားပြီးနောက်တနိုင်ငံလုံးဆင်အနာရှင်စနစ်စန့်ကျင်တော်လှန်မှုဖြစ်ပွားလာတဲ့အချိန်ကစပြီး Rebecca Fanai ဟာသူကျွမ်းကျင်တဲ့အစုပညာအဖြစ်မြန်မာနေယူတော်လှန်ရေးမှာပါဝင်ခဲ့သူတစ်ဦးဖြစ်ပါတယ်။
အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင
်စက်တင်ဘာလ16ရက်နေ့မှာစစ်တပ်ကကမ်းလှမ်းထားတဲ့ဒုတိယအကြိမ်ငြိမ်းချမ်းရေးဆွေးနွေးရေးအတွက် UWS ဝါတာဖွဲ့ NDAA မင်္ဂလာတပ်ဖွဲ့နဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီတို့ဟာစုပေါင်းသွားရောက်တွေ့ဆုံဖို့ပန်းဆောင်မြို့မှာဆွေးနွေးကြမယ်လို့သိရပါတယ်ရခိုင်ပြည်နယ်ကចောင်းသားចောင်းသူ17ယောက်ဟာစေးတက်ကတော်ဝင်ခွင့်လျှောက်လွှာတွေကိုစာတိုက်ကအချိန်မီမပို့ပေးတဲ့အတွက်ပြေဆိုခွင့်မရလိုက်ဘူးလို့သိရပါတယ
်တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပြီးသွားမဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအာမီပါ
အဖီဖီယာတိုင်းရင်သတင်းတောက်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်တောက်ကြမနက်ခင်းမှလည်းတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ပြောပြပေးပါရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်ကတိသမ္မတရှီကျင်ပင်နဲ့ Uzbekistan နဲ့တွေ့ဆုံပြီးတော့ယူကရိန်းရေးကိုဆွေးနွေးနေချိန်မှာပဲယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကဒီကနေ့ဇက်တဘရီနဲ့ယူကရိန်းကိုရောက်လာတဲ့ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒလီယန်နဲ့ဆွေးနွေးမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာလက်ရှိစစ်ပွဲအောင်မြင်မှုရလာနေတဲ့ယူကရိန်းအတွက် EU ဥရောပသမဂ္ဂကစီးပွားရေးနဲ့ဖွဲ့ဝင်တဲ့အနီးကမ်းပူးပေါင်းမှုအပေါ်မှာအကူအညီဆိုင်ရာတွေကိုဆွေးနွေးမယ်လို့ပြောပါတယ်။မနေ့ညဘက်ပြည်သူကိုပြောတဲ့မင်းငွန်းမှာတော့ယူကရိန်းသမ္မတကဒီယူကရိန်းရဲ့ကာပရီယီဖ်မြို့ကိုရုရှားကပက်ဒင်းတဲ့မီဇိုင်းဒုံးကျည်တွေနဲ့တိုက်ခိုက်တယ်လို့ပြောပါတယ်။ဒါအပြင်ယူကရိန်းအရှေ့မြောက်ဖက်ခါခီယက်ဒေသမှာရုရှားပေါ်မှာဒဏ်ပြန်ထိုးစစ်ဆင်မှုတွေကနေဒီဒေသတစ်ခုလုံးနီးပါးကိုပြန်သိမ်းယူနိုင်ခဲ့တယ်လို့သမ္မတဇယ်လန်စကီကပြောပါတယ်။တစ်ချိန်တည်းမှာပဲ Pacific သမုဒ္ဒရာထဲမှာရုရှားနဲ့တရုတ်တပ်တွေပူးတွဲစစ်ရေးမှုတွေဆက်ပြီးတော့လုပ်နေတယ်လို့ရုရှားသမ္မတကပြောကြားခဲ့ပါတယ်။ဗြိတိန်ပြည်မှာကြီးယုတ်ကလပ်ကိုခရမ်းရောင်ခြုံနှံထားပြီးတော့တိမ့်နဲ့ချီတဲ့ပြည်သူတွေဟာတညာလုံးပေါက်စီတန်းပြီးတော့ဂါရဝပြုတ်နေကြတာပါဗြိတိန်ရဲ့နန်းတက်အရှေ့ဆုံးပြည်မှာကြီးစာပနာကိုရှေ့ပတ်တနင်္လာနေ့မချင်းပါခင်နောက်ဆုံးဖြစ်တဲ့၄ရက်ကြာပြည်သူတွေကိုဂါရဝပြုတ်ခွင့်ပေးထားတာဖြစ်ပါတယ်ဆင်အာနာရှင်လက်အောက်မှာမနေချင်တော့တဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့စက်တင်ဘာ15ရက်မှာကြောက်တဲ့နိုင်ငံတကာဒီမိုကရေစီနေ့မှာရန်ကုန်အမေရိကန်တန်ယုံကမြန်မာစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ
်စက်တင်ဘာလ15ရက်နေ့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုက9ရက်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာတွေကတော့ Phenolius Tinom နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA America အသံရဲ့ကြာသပတေးနေ့ညအစီအစဉ်တွေကိုည9နာရီကနေ10နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးနားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွညီမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပြေအောင်ဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.